Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဧပြီလ28ရက်ကြာသပတေးနေ့ည9:00ကနေ10:00အထိ VOA အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကီထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်လိုက်ပုံရတဲ့တာလပစ်ဒုံးကြီးဟာတိတ်မကြခင်မှာပဲပြတ်ကျသွားပါတယ်ဆီးရီးယားနိုင်ငံအာလပိုမြို့မှာဒီကြောင်တိုက်ခဲမှုကြောင့် MSF အဖွဲ့ရဲ့စေယုံကိုထိမှန်ပြီးတဦးတည်သောကလေးဆရာဝန်နဲ့ကလေးသုံးဦးသေဆုံးသွားပါတယ်ရိုဟင်ဂျာလို့ပြောဆိုသုံးနှုန်းတာဟာအမေရိကန်နဲ့နိုင်ငံတကာရဲ့လုံထုံးလုံနည်းတွေအရသုံးနှုန်းတာသာဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီကနေ့သတင်းစာမတွေထဲမှာတော့အစိုးရလက်ထက်တက်လာပြီးတဲ့လပိုင်းအတွင်းမှာပဲခေတ်စနစ်နဲ့မလျော်ညီတော့တဲ့ဥပဒေတချို့ဖျက်သိမ်းမှုလွတ်တော်တဲ့စ조사နေရာနဲ့ပတ်သက်လို့ NRI ရဲ့ထိတ်တန့်တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ဒေါက်ကော50ခုနဲ့အရေးပေါ်စီမံချက်အုပ်တွေဆိုတာလည်းအခုနိုင်ငံတော်ဘာမှအရေးပေါ်တော့မှမဟုတ်ဘဲနဲ့ဒေါက်ကော50ခုနဲ့အရေးပေါ်စီမံချက်အုပ်တွေဆို1915ကျွန်တော် Emergency Provision Act လည်းမလိုဘူ
းမြန်မာနိုင်ငံအတွက်မလိုတော့တဲ့ဥပဒေတွေကိုဖျက်သိမ်းတော့ဒါကိုကြိုဆိုလိုက်တဲ့အကြောင်းတည်းအတူဒီသတင်းပတ်ထဲမိုးသီးကြွေလေပြင်းကြတာတွေကြောင့်ထိခိုက်သေဆုံးမှုအိမ်ပျက်စီးမှုတွေကိုလူကယ်ပြန်ဝင်ကြီးဌာနနဲ့ပရာဟိတအဖွဲ့တွေပူးပေါင်းဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်မှာလှေမောက်သေဆုံးခဲ့သူတွေကိုရိုဟင်ဂျာလို့သုံးခဲ့တာကြောင့်မြန်မာနိုင်ငံကအမေရိကန်တန်ရုံးရှင်မှဒီကနေ့စန္ဒပြခဲ့ကြပါတယ်။ဒီလိုသတင်းဆောင်မတွေကိုနားဆင်ကြရမှာပါ။အခုရေဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြော်သိမ်းနဲ့မတ်တင်ကြီးထိုက်တူကကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားကစမ်းသပ်ပစ်လွတ်လိုက်ပုံရတဲ့တာလပစ်ဒုံးကြီးတစ်စင်းဟာပစ်လွတ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားပါတယ်။ဒါအပြင်သတင်းပတ်ပိုင်းအတွင်းမှာဒုတိယအကြိမ်မြောက်မအောင်မမြင်ဖြစ်တဲ့ဒုံးကြီးပစ်လွတ်စမ်းသပ်မှုဖြစ်ပုံရပါတယ်။မြောက်ကိုရီးယားကပစ်လွတ်တဲ့ဒုံးကြီးမအောင်မြင်ဘူးဆိုတာကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောတာပါ။ပျုံယမ်းမြို့တော်မှာပါတီအဆင့်မြင့်အစည်းအဝေးတစ်ခုနောက်သတင်းပတ်မှာကျင်းပဖို့ရှိနေချိန်မှာပဲအခုလိုဒုံးကြီးပစ်လွတ်စမ်းသပ်တာပါ။မြောက်ကိုရီးယားဟာတာလပစ်မူဆူဒန်ဒုံးကြီးအစ်စ်ကိုစမ်းသပ်ပစ်လွတ်ဖို့ကြိုးစားနေပုံရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဒုံးကြီးကိုအာရှဒေသနဲ့ပစိဖိတ်သမုဒ္ဒရာတွေကစစ်အခြေစိုက်စခန်းတွေကိုပြစ်ခတ်ဖို့ဒီအသုံးပြုနိုင်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲပြီးနှစ်ပတ်လည်စီးရေးလေ့ကျင့်မှုလုပ်ဖို့ရှိနေချိန်မှာပဲအခုလိုဒုံးကြီးဖြစ်လို့စမ်းသပ်တာပါ။အဲ့ဒီစီးရေးလေ့ကျင့်မှုတွေကိုရန်စတဲ့လုပ်ရတစ်ခုအဖြစ်မြောက်ကိုရီးယားကသတ်မှတ်ထားတာပါ
။ဆီးရီးယားနိုင်ငံမှာလေကြောင်တိုက်ခိုက်မှုတစ်ခုကြောင့်နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ရဲ့အလက်ပေါ်မြို့မှာဖွင့်ထားတဲ့စေယုံတစ်ခုပျက်စီးပြီးလူ14ယောက်ထဲမှနေသေဆုံးသွားပါတယ်။တေဆုံးသူတွေတဲ့သဘုံတွေထိ ंछ ုပ်ထားတဲ့ဒေသတွေမှာလုတ်ကင်နေတဲ့နောက်ဆုံးတဦးတည်းသောကလေးဆရာဝန်အပါအဝင်ဆရာဝန်2ဦးတေဆုံးပါတယ်။ကြာသပတေးနေ့ညဘက်ကတိုက်ခိုက်မှုမှာကလေးငယ်3ဦးလည်းတေဆုံးသွားတယ်လို့သတင်းတွေကပြောပါတယ်။အလက်ပိုမြို့မှာအကြမ်းဖက်ဝါရဆွဲတိုက်ခိုက်တာတွေတိတိတသားသားဒိုးလာချိန်မှာပဲအခုတိုက်ခိုက်မှုဖြစ်တာပါ။သမရဘာရှာလ်အဲအာဆတ်ကိုထောက်ခံတဲ့အစိုးရတပ်ဖွဲ့တွေနဲ့အစိုးရကိုဖြုတ်ချဖို့ကြိုးစားနေတဲ့သဘုံတပ်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တိုက်ခိုက်မှုတွေကြောင့်လူ200နီးပါးသေဆုံးရပြီဖြစ်ပါတယ်။အစိုးရထိန်းချုပ်ထားတဲ့ရက်ွက်တွေကိုသဘုံတွေကဒုံးကျည်တွေအမြောက်တွေနဲ့ပြစ်ခတ်တိုက်ခိုက်သလိုအစိုးရတိုက်လေရင်တွေကလည်းလေကြောင်းကနေပြန်တိုက်ပါတယ်။အခုတိုက်ပွဲတွေကြောင့်အပြစ်ရသဘောတူညီချက်ပျက်စီးတော့မယ်အလားအလာဖြစ်နေပြီးရန်လိုတိုက်ခိုက်မှုတွေရက်ဆိုင်းရေးဆိုတဲ့သဘောတူညီချက်ဟာအသက်မဲ့လူနီးဖြစ်နေပြီလို့ကုလသမဂ္ဂအထူးတန်တမန်စတက်ဖန်ဒီမစ္စတူရာကပြောပါတယ်
။အစ္စလာမ်စွန့်ရောက် IS အဖွဲ့ကိုတစ္ဆာခံမယ်လို့မကြာသေးခင်ကကြေပြူထားတဲ့ဆူမလီယာနိုင်ငံတွင်းကအယ်ရှာဘပ်အဖွဲ့ဝင်တွေဟာမိုဂါဒီရှုမြို့တော်တွေကိုရွှေ့ပြောင်းလာနေတယ်လို့ထောင်လိုင်းရေးဆိုင်ရာဝိုင်းရင်သုံးသပ်သူတူကပြောလိုက်ပါတယ်။ဂျူဘားလေပိုင်းဒေသထဲမှာအရေးနေလာတာကြောင့်အယ်ရှာဘပ်အဖွဲ့ဝင်တို့ဟာမိုဂါဒီရှုနဲ့ကင်ညာနယ်စပ်အနီးကဒေသတွေကိုထွက်ပြေးလာနေကြတယ်လို့အမျိုးသားထောက်လှမ်းရေးအရာရှိဟောင်းမိုဂါဒီရှုအခြေစိုက် Somalia Institute for Security Studies ရဲ့အကြီးအကဲဘူမူဂျီအဗ်ဒူလာဟီအာလီမာဟောက VOA Somalia ဌာနကိုပြောတာပါမိုဂါဒီရှုကိုမျက်စိကြားရတဲ့အကြောင်းရင်းကလူတွေကြားမှာအလွယ်တကူဝင်ရောက်ရောနှောနေထိုင်နိုင်တဲ့လူတန်းနဲ့ချီးပြီးတော့နေထိုင်တဲ့မြို့တစ်မြို့ဖြစ်တာကြောင့်ဆိုပြီးလဲဘူမူဂျီမာဟောကပြောပါတယ်ဒီတဲ့ဘက်တွင်မြို့တော်အပြင်မှာအာဖရိကသမဂ္ဂတပ်ဖွဲ့ရဲ့ရင်တန်းကိုပြစ်မှတ်ထားဖောက်ခွဲတက်ခဲ့တာဟာသူတို့လုဆောင်ခဲ့တာလို့ IS အစွန်ရောက်အဖွဲ့ကပြောပါတယ်။ဒါပေမဲ့အာဖရိကသမဂ္ဂတပ်ဖွဲ့ရဲ့ပြောခွင့်ရဂျိုးဆက်ကီဘေးကတော့ဒီတိုက်ခိုက်မှုနောက်ကွယ်မှာ IS အစွန်ရောက်အဖွဲ့မရှိနိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအခုတိုက်ခိုက်မှုနဲ့ပတ်သက်လို့ El Shabab အဖွဲ့ဘက်ကတော့သူတို့မကြာခဏပြောဖို့သူလိုမျိုးသူတို့လက်ချက်ဖြစ်တယ်လို့ဒီတခါမပြောပါဘူး။
ရွှေပြောင်းဒုက္ခသည်တွေအပေါ်ကန့်သက်တာတွေတိုးမြင့်လှုံ့ဆောင်လာတာဟာနိုင်ငံတကာဥပဒေအပေါ်ဥရောပရဲ့တန်တိတ်ထံကိုအနှုတ်လက္ခဏာဆောင်တက်ရောက်စေမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဩစတြီးယားအောက်လွှတ်တော်ကိုဒီကနေ့ပြောပါတယ်။ ဗီယက်နာမ်မြို့တော်မှာပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာဩစတြီးယားတနိုင်ငံတည်းကိုထည့်သွင်းဖော်ပြပြီးတော့မစ္စတာဘန်ကပြောဆိုသွားတာတော့မဟုတ်ပါဘူး။နိုင်ငံတကာရဲ့ဥပဒေဥရောပဥပဒေတွေအရစစ်ပွဲတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့တပ်ဖြတ်ခံရမယ့်အရေးတွေကနေထွက်ပြေးလာသူတွေကိုကူညီဖို့ကိုချင်းတရားအရာရောဥပဒေကြောင့်ရပါတာဝန်ရှိတယ်လို့လွှတ်တော်အမတ်တွေကိုမစ္စတာဘန်ကပြောပါတယ်။ရွှေပြောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးဥပဒေတရားအပေါ်ဩစတြီးယားအထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲမစ္စတာဘန်ကအောက်လွှတ်တော်မှအဲ့ဒီလိုပြောသွားတာပါပြည်ရင်းလုံခြုံရေးကိုကာကွယ်ဖို့လိုအပ်တယ်ဆိုရင်နေဆက်မှာနိုင်ငံရေးခလုံးခွင့်ရှောက်ထားလွှာတွေလက္ခဏာကိုရပ်ပစ်ဖို့အာဏာပိုင်တွေကိုလုတ်ပိုင်ခွင့်ပေးထားတဲ့ဥပဒေမူကြမ်းတရားကိုဩစတြီးယားအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိနေတာပါဒီဥပဒေအစ်စ်အတီးဖြစ်သွားမယ်ဆိုရင်တော့နိုဝင်ဘာလ15ရက်နေ့ကတည်းကနိုင်ငံရေးခလုံးခွင့်ရှောက်ထားသူတွေကိုယာယီခလုံးခွင့်ပေးရမှာဖြစ်ပါတယ
်ဗီအိုအေအမေရိကန်အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့ပုံမှန်လှုပ်ထုံးလုပ်နည်းတွေအရပြောရမယ်ဆိုရင်ဘယ်နေရာကလူမှုဥပဒေများဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယယ်ကပြောပါတယ်။ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကစစ်တွေမျိုးတဲချောင်းအနီးမှာလှေနှင်းမြုပ်ပြီးတေဆုံသွားသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဖော်ပြပြောဆိုတဲ့ပေါ်ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်အမေရိကန်တမ္မတ်ကြီးကအဲ့လိုပြောသွားတာပါရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလုံးဝမသုံးဖို့အမျိုးသားရေးတက်ကြွလှုပ်ရှားသူဆိုတဲ့လူတချို့ကရန်ကုန်မြို့အမေရိကန်တန်ယုံရှိမှာဆန္ဒပြကန့်ကွက်ကြတာပါသူတို့ဆိုအားဖြင့်မြန်မာနိုင်ငံတွင်တရားမဝင်ဝင်ရောက်နေသူတွေဟာဘင်္ဂလီတွေသာဖြစ်တဲ့အတွက်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုထောက်ထားပြီးရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလုံးဝမသုံးဖို့ဆန္ဒပြသူတွေကတောင်းဆိုပါတယ်မြန်မာနိုင်ငံရဲ့လူဝတ်ချက်တွေကိုအမေရိကန်အစိုးရကနိလမ်းမျိုးစုံနဲ့အကူအညီပေးနေတဲ့အပေါ်အတိအမှတ်ပြုပေမဲ့ရိုဟင်ဂျာကိုမြန်မာနိုင်ငံတွင်နေထိုင်သူအဖြစ်သုံးနှုန်းတဲ့အပေါ်အပြင်းထန်ကန့်ကွက်ကြောင်းပြောကြပါတယ်။ဆန္ဒပြသူအယောက်200နီးပါးလောက်ဟာအမေရိကန်တန်ယုံရှိမှတနားရီနီးပါးကြာဆန္ဒပြကြတာပါ။ရိုဟင်ဂျာဆိုတာကိုထပ်ပြီးမသုံးနှုန်းဖို့တောင်းဆိုထားတဲ့အဖွဲ့ပေးစာတစ်စောင်ကိုလည်းတန်ယုံတာဝန်ရှိသူကနေတဆင့်တန်မတ်သစ်စကော့မာစီယယ်စီကိုပြပို့ခဲ့ပါတယ်။ဆန္ဒပြခွင့်တောင်းခံချိန်ကတောင်ပွေမြို့ဘိုးစိမ်မန်ကွင်းမှာလုပ်ဖို့တာဝန်ရှိသူတွေကခွင့်ပြုထားတာဖြစ်ပေမဲ့အမေရိကန်တန်ယုံတည်ရှိတဲ့ဗဟန်းမြို့တက္ကသိုလ်ဤတာလမ်းမှာလာပြီးဆန္ဒပြကြတာကြောင့်ဒီညံစွာစူဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်16နဲ့အမှုဖွင့်ရေးယူသွားမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဧပြီလ25ရက်ညနေ4နာရီလောက်တုန်းကတော့လူမျိုးရေးဘာသာရေးခွဲခြားတာကိုစန့်ကျင်တဲ့အနေနဲ့မျက်နှာဖုံးစုလူငယ်15ယောက်လောက်ကဆန္ဒပြကြပါသေးတယ်။လူလူချင်းခွဲခြားမှုချက်ချင်းရက်လူသားတိုင်းလွတ်လပ်စွာရှင်သန်ခွင့်ရှိသည်စတဲ့စာရန်တွေကိုကန်ဆောင်ပြီးရန်ကုန်မြို့ကမာရွတ်မြို့နယ်လှဲတန်းလမ်းမှာလူငယ်တွေကဆန္ဒပြကြတာပါ။အဲ့ဒီဆန္ဒပြလူငယ်တွေကိုလည်းပုံမှန် 18 နဲ့အမှုဖွင့်ထားပြီးတော့စုံစမ်းနေတယ်လို့ကမာရွတ်ရဲစခန်းကပြောထားပါတယ်။
အီရန်နိုင်ငံဘက်ဂရက်မြို့တော်ကအယ်ဂျာဇီရာသတင်းဌာနကိုအီရတ်ဆိုရကပိတ်ပစ်လိုက်ပြီးဖြစ်တာကြောင့်အီရန်နိုင်ငံတွင်းကသတင်းတွေကိုဖော်ပြထုတ်လွှင့်မဲ့သတင်းဌာနနောက်တစ်ခုထပ်နေသွားပါပြီ။အယ်ဂျာဇီရာသတင်းဌာနရဲ့လိုင်စင်ကိုပြန်ရုပ်သိမ်းပြီးသတင်းဌာနကိုလည်းဗုဒ္ဓဟူးနေ့ကစပြီးတစ်နှစ်ပိတ်ပစ်ဖို့အီရတ်ဆက်သွယ်ရေးနဲ့မီဒီယာကော်မရှင်ကဆုံးဖြတ်လိုက်တာပါ။အကြမ်းဖက်ဝါဒနှိမ်နှင်းရေးဆိုင်ရာသတင်းတွေထုတ်လွှင့်ဖော်ပြတာနဲ့ပတ်သက်တဲ့2014ခုနှစ်ကထုတ်ပြန်ထားတဲ့စည်းကမ်းတွေကိုအယ်ဂျာဇီရာသတင်းဌာနကဆက်ပြီးချိုးဖောက်နေတာကြောင့်အခုလိုပိတ်ပစ်တာလို့အီရတ်ကော်မရှင်ကဆိုပါတယ်။အယ်ဂျာဇီရာသတင်းဌာနရဲ့ထုတ်လွှင့်ချက်တွေဟာအီရတ်ကရှီယာလူများစုတွေအပေါ်ရန်လိုပြီး IS အစွန်းရောက်အဖွဲ့နဲ့ကြတော့တိတ်ကိုနီးကပ်လွန်းတယ်လို့အီရတ်အာဏာပိုင်တွေကယူဆထားတာအတော်ကြာပါပြီ။စီကံချိုးဖောက်တယ်ဆိုတာကိုအယ်ဂျာဇီရာမီဒီယာကွန်ရဲ့သတင်းဌာနကညင်းဆိုပြီးသူတို့အနေနဲ့လုပ်ငန်းကျွမ်းကျင်မှုရှိပြီးဘဲမလိုက်တဲ့သတင်းတွေကိုပဲအစဉ်တစိုက်ထုတ်လွှင့်ခဲ့တယ်လို့အခိုင်အမာပြောပါတယ
်။အစိုးရမဟုတ်တဲ့ပြည်ပအဖွဲ့အစည်းတွေပေါ်စီကံသတ်မှတ်ချက်အစ်စ်တွေချမှတ်ပြီးပတ်ပုံတင်တာနဲ့အဲ့ဒီလိုအဖွဲ့တွေကိုကြီးကြပ်တဲ့ကိစ္စတွေကိုအများပြည်သူလူထုရင်းဆိုင်ရာအာဏာပိုင်တွေရဲ့ထိန်းချုပ်လုဆောင်မှုအောက်မှာထည့်သွင်းထားတဲ့အငင်းပွားပွဲဥပဒေတရက်ကိုတရုတ်နိုင်ငံကပြဋ္ဌာန်းလိုက်ပါပြီ။ဥပဒေပါစာသားအပြည့်စုံကိုချက်ချင်းမရသေးပေမဲ့ဥပဒေမှာအခန်း9ခန်းနဲ့ပုံမှန်ပေါင်း54ခုပါတယ်လို့အာဏာပိုင်တွေကပြောပါတယ်။ဥပဒေကိုအမျိုးသားပြည်သူ့ကွန်ဂရက်လို့ခေါ်တဲ့တရုတ်လွှတ်တော်ကနေထောက်ခံမဲ148မဲနဲ့အတည်ပြုပြဋ္ဌာန်းလိုက်တာဖြစ်ပြီးကန့်ကွက်မဲ1မဲနဲ့ပြက်ကွက်မဲ1မဲစီးပဲရှိခဲ့ပါတယ်။ ဒီဥပဒေဟာပြည်ပကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလုပ်ငန်းမလုပ်နိုင်အောင်တားဆီးကန့်သတ်ဖို့ရည်ရွယ်တာမဟုတ်ပဲဒီဥပဒေနိုင်ငံမှာရှိတဲ့ပြည်ပအဖွဲ့အစည်းပေါင်း1000နီးပါးအတွက်စီမင်းစည်းကမ်းတွေနဲ့ကြော်လွန်ပြီးမလုပ်ရမှာတွေကိုပိုပြီးရှင်းရှင်းလင်းလင်းရှိစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်ဒီဥပဒေဟာအရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြပါတယ်တရုတ်လူအခွင့်ရေးကာကွယ်သူများအဖွဲ့ကဒီဥပဒေဟာပြင်းထန်လွန်တဲ့ဥပဒေဖြစ်တယ်ဆိုပြီးပြန်လည်ပြင်ဆင်ပေးဖို့တောင်းဆိုထားတဲ့ထုတ်ပြန်ချက်တစ်ခုဥပဒေပြဋ္ဌာန်းပြီးသိမ့်မကြခင်မှာပဲထုတ်ပြန်လိုက်ပါတယ
်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်2016အိုလံပစ်ပွဲတော်အခမ်းအနားတွေနဲ့လေးချင်ရေးတွေမှာတောင်ကိုရီးယားအိုလံပစ်အားကစားသမားတွေအနေနဲ့ချင်းကာကွယ်စည်းပါတဲ့အင်ကြီးလက်ရှင်နဲ့ဘောင်းမီရှေးတွေဝတ်ဆင်မယ်လို့တောင်ကိုရီးယားကကြေညာပါတယ်ဒီဝတ်ဆောင်ကတော့ချင်းကနေတဆင့်ပြန့်နှံ့တဲ့ဇီကာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုလူအများစုအတွက်ယောဂလက္ခဏာသိမသိတာပဲမြဲလဲကိုဝင်ဆောင်အမျိုးသမီးတွေကူးစက်ခံရရင်တော့အုံနောက်သေးဥကောင်းသေးကလေးတွေမွေးဖွားလာစေပါတယ်။လိင်ဆက်ဆံမှုကနေတဆင်လဲဇီကာဗိုင်းရပ်စ်ကူးစက်စေနိုင်တယ်ဆိုတာကိုတွေ့ရှိထားတာကြောင့်အားကစားသမားတဦးကူးစက်ခံရမယ်ဆိုရင်ကိုဝင်ဆောင်ထားသူမဟုတ်ရင်တောင်ယောဂဖို့ကိုတည်ဆောင်လာပြီးအတူနေသူကိုကူးစက်စေနိုင်တာဖြစ်ပါတယ
်။ရုရှားနိုင်ငံရဲ့ဒုံးရင်ပြစ်လွတ်စဉ်အသစ်ဖြစ်တဲ့ Vostochny ကနေပထမဆုံးဒုံးရင်ကိုရုရှားကပြစ်လွတ်လိုက်ပါတယ်။ဒီပညာပိုင်းဆိုင်ရာအကြောင်းပြချက်တူနဲ့တရက်ကြာနှောက်နေပြီးတဲ့နောက်အခုလိုပြစ်လွတ်တာပါဒုံးရင်ပြစ်လွတ်တဲ့နိုင်ငံအရှေ့ပြားကိုသမ္မတဗလာဒီမီယာပူတင်သွားပြီးဒုံးရင်ပြစ်လွတ်ပြီးတဲ့နောက်မှာအဲဒီကအလို့သမားတွေကိုချီချူပြောဆိုသလိုနှောက်နေခဲ့တဲ့အတွက်လည်းစူပါသေးတယ်မအောင်မြင်တာတွေရှိထားတဲ့ကြားမှာပဲအာကာသဆိုင်ရာစုစုပေါင်းပြစ်လွတ်တဲ့အရေးအတွက်မှာရုရှားဟာကမ္ဘာထိပ်တန်းနိုင်ငံဖြစ်နေစေပဲလို့ဒုံးရင်ပြစ်လွတ်ပြီးတဲ့နောက်မှာလုပ်ပြီးရုံးမြင့်တန်ကြားကနေထုတ်လွှင့်တဲ့အစည်းအဝေးမှာမစ္စတာပူတင်ကပြောသွားပါတယ်ဂျူရူငယ်၃လုံးကိုတည်သွားတဲ့ Soyuz အာကာသယာဉ်ကိုအဲဒီဒုံးမြန်စခန်းအတစ်ကနေဒီကနေ့မှအာကာသထဲလွှတ်တင်လိုက်တာပါVostochny အာကာသစခန်းအတွက်နောက်တစ်ဆင့်ကတော့ပိုကြီးတဲ့ဒုံးရင်ဒဇင်ကိုပြစ်လွတ်ဖို့ဖြစ်တယ်လို့ဒီကနေ့ပြစ်လွတ်မှုပြီးတဲ့နောက်မစ္စတာပူတင်ကပြောပါတယ်ဒုံးရင်ပြစ်လွတ်ဖို့ပထမတစ်ကြိမ်ကြိုးစားတာကိုမလွတ်ခင်မိနစ်ပိုင်းအတွင်းမှာပဲဖျက်သိမ်းခဲ့တယ်လို့ရုရှားသတင်းမီဒီယာတွေကဗိုလ်ထုနေမှာပြောကြပါတယ်ရုရှားနိုင်ငံအရှေ့ပြားအမူဝါဒီတာမှာရှိတဲ့ Vostochny အာကာသစခန်းကိုဆောက်လုပ်တာမှာနှောင့်နှေးတာတွေအများပြားရှိခဲ့ပြီးဒေါ်လာ6ဘီလီယံအထိအကုန်ကျခံခဲ့ပေမဲ့အဓိကဖြစ်ထွန်းတိုးတက်မှုကြီးတစ်ခုအဖြစ်ရုရှားအစိုးရကဂုဏ်ယူပြောဆိုပါတယ်ခင်ဗျာ Direct from Washington
ကြတာပရိနေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မသိင်ကြီးထိုက်တူကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာရီထဲမှာတော့အရင်ဆုံးပြည်သူတွေသိရှိအကြံပေးဖို့ထုတ်ပြန်ထားလိုက်တဲ့ခက်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေပြင်ဆင်မဲ့ဥပဒေအကြောင်းကိုပြောပြပေးပါမယ်1950အရေးပေါ်စီမံမှုအဥပဒေနဲ့နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလိုသူများဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေတွေကိုရုပ်သိမ်းဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရကပြင်ဆင်နေပါပြီ။ဒီဥပဒေတွေဟာလက်ရှိဒီမိုကရေစီစနစ်နဲ့လည်းကိုက်ညီမှုမရှိဘဲရုပ်သိမ်းဖို့ပြင်ဆင်နေတဲ့အပေါ်မှာနိုင်ငံရေးခေါင်းဆောင်အသီးသီးကလည်းကြိုဆိုလိုက်ကြပါတယ်။ဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါအာနာရှင်အစိုးရအဆက်ဆက်တိုက်ခိုက်နိုင်ငံရေးသမားတွေနဲ့တက်ကြွလှရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်တုပ်တစ်ခုသဖွဲအသုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုအဥပဒေနဲ့1985နိုင်ငံတော်အာနောက်ဆက်ဖြည့်စည်လိုသူများ၏ဘေးအန္တရာယ်မှာကာကွယ်သည့်ဥပဒေတွေကိုရုပ်သိမ်းဖို့အတွက်ဆိုပြီးတော့သမ္မတဦးထင်ကျော်ရဲ့အစိုးရတက်ကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်အဲ့ဒီဥပဒေတွေကိုရုပ်သိမ်းဖို့ဥပဒေကျမ်းတွေကိုအများပြည်သူသိရှိနိုင်အောင်ပြည်ထောင်စုလွှတ်တော်ကဒီကနေ့ထုတ်ပြန်ထားပါတယ်ဒီဥပဒေကျမ်းတွေကိုမကြာခင်ရပ်ပိုင်းအတွင်းမှာလည်းလွှတ်တော်ကိုတင်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေကျမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်က VOA ကိုပြောပါတယ်နိုင်ငံရဲ့လက်ရှိအခြေအနေအရ1950အရေးပေါ်စီမံမှုအဥပဒေဟာမလိုအပ်ဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကကြီးဦးတင်ဦးကပြောပါတယ်
1950ခုနှစ်အရေးပေါ်စီမံချက်အဥပဒေဆိုတာလည်းအခုနိုင်ငံတော်ဘာမှအရေးပေါ်ရမှာမဟုတ်ဘဲနဲ့ဒါအဲ့1950ခုနှစ်အရေးပေါ်စီမံချက်အဥပဒေဆို1915ကျွန်တော် Emergency Provision Act ကလည်းမလိုဘူးဘာလို့လဲဆိုတော့သူ့မှာပိုပြီးဆိုလို့ရှိတယ်ဒီနေရာနဲ့ပတ်သက်လို့ emergency ဖြစ်တယ်ဆိုတာကိုသမရကပြင်ညာရမယ်အဲသမရပြင်ညာတဲ့ဆက်မှသာလင် emergency လုပ်နေတယ်သမရမပြင်ညာတဲ့နေရာတော့အလုံးအေးချမ်းရမယ်ဒီလိုသွားတယ်မူပဲအဲ့ဒါကိုအလုံးတပီလုံးက emergency ဆိုလွတ်ပြီးတော့ဒီဥပဒေတွေသုံးတာအမှန်မှပဲကျွန်တော်ကြမ်းတမ်းလို့နေအမှန်မှလူလူတွေနဲ့ပတ်သက်လုံးမှုထိခဲ့လောက်ရှိတယ်အဲ့တော့အဲ့ဒါကဖြည့်သိမ်းပြန်ပဲအဲ့ဒါကြောင့်ကျွန်တော်တို့ကဒီကဖြည့်သိမ်းပြန်ကဝင်လာတယ်ဖြည့်သိမ်းပြန်
1950ရွေးကောက်ပွဲနောက်ပိုင်းမှာကလေးကလွတ်တော်ခေါ်ယူပြစ်ခတ်ရင်ဒီဥပဒေတွေကိုလုံးဝဖြည့်သိမ်းဖို့အတွက်CRPB လို့ခေါ်တဲ့လွတ်တော်ကိုစားပြုကော်မတီကပြင်ဆင်ခဲ့တာတွေရှိခဲ့တယ်လို့လည်းဦးတင်ဦးကပြောပါတယ်။ဒါပြင်ပြီးခဲ့တဲ့အစိုးရလက်ထက်အတွင်းမှာလည်းအခုလိုခင့်တဲ့ကန့်ညီမှုမရှိတဲ့ဥပဒေတွေကိုဖျက်သိမ်းဖို့ပြောတာတွေရှိခဲ့ပေမဲ့မဖျက် ၁၀၀သိန်းပဲဆက်ရှိနေကြတာဖြစ်ပါတယ်။၈၈မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကတော့ပြည်သူလူထုကိုဖိနှိပ်ချုပ်ချယ်ပြီးဝန်တော်ဝန်ပိုးဖြစ်စေမဲ့ဥပဒေနဲ့အမိန့်မှန်သမျှကိုပယ်ဖျက်ပြီးအကာအကွယ်ပေးဖို့ကလွတ်တော်ရတာဝန်ဖြစ်ပြီးလှုံ့ဆော်နိုင်မယ်လို့လည်းယုံကြည်ကြောင်းဒီဥပဒေတွေကိုရုပ်သိမ်းဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးသူပြောတာကတော့
ချိန်တော့ကျွန်တော်နိုင်ငံရေးသမားတွေကိုနှိပ်ကွပ်ဖို့ရည်ရွယ်ချက်နဲ့အဲ့ဒီခုနပြောတဲ့ကောင်းဝင်ကြီးကြီးတွေပေါ့ဗျာနိုင်ငံတော်လုံခြုံရေးလို့ဆိုတာမျိုးကအစပေါ့အဲ့လိုမျိုးကဟိုနှိပ်ကွပ်ဖို့အကြောင်းပြခဲ့တဲ့ကောင်းစဉ်တွေဖြစ်တယ်ဗျာအခုတကယ်နိုင်ငံရေးလွတ်လပ်ခွင့်ဆိုတဲ့ကောင်းစဉ်နဲ့ပြန်စစ်သားမယ်ဆိုရင်အခုဖြတ်သိမ်းမဲ့ဥပဒေတွေအတွက်တော့နိုင်ငံရေးသမားတွေလွတ်လပ်ခွင့်ဟိုအာမခံမယ်လို့ကျွန်တော်တို့ပြောလင့်တာနိုင်ငံရေးကိုပြောကြတယ်ဆိုတာနိုင်ငံရေးသမားကြီးပဲမဟုတ်ဘူးဗျအဲ့နိုင်ငံသားမှန်သမျှကိုလုံခြုံစေချင်တာသူတို့ရဲ့ရာသီရတဲ့အခွင့်ရစေချင်တာအဲ့တော့ကျွန်တော်ခုနပြောသလိုပါပဲနိုင်ငံသားတွေကိုမတရားသဖြင့်ဖိနှိပ်ဖို့ထားတယ်ချုပ်ချယ်ဖို့ထားတယ်ဥပဒေအမိခံတွေကိုဖျက်ပြစ်ရမယ်ပြီးတော့ကာကွယ်စောင့်ရှောက်မယ်လုံခြုံပေးနိုင်တဲ့ဥပဒေတွေကိုထုတ်ပြန်ပေးဖို့ပါပဲ
ဒီဥပဒေတွေဟာဆိုရကသူ့ဟာသူအကာအကွယ်ယူပြီးတော့အများပြည်သူကိုဒုက္ခပေးနိုင်တဲ့ဥပဒေတွေဖြစ်တယ်လို့ရှုမြင်ကြောင်းချန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းမူဦးဆိုင်ညွန့်လင်ကပြောပါတယ
်အဲ့ဒီရုပ်သိမ်းလိုက်တာတော့ကောင်းတော့ဗျာဘာကြောင့်လဲဆိုတော့ဒီဟာက20 30လောက်တော့မကဘူးဒီကျွန်တော်တို့နိုင်ငံရေးသမားတွေကိုကောင်းဒုက္ခပေးကြတာအဲ့ဒီပုံမကသူမလို့မလို့သူလို့ဒီပုံမကဟိုဟာသူကအတုံးချပြီးတော့ဒါကိုဖမ်းတာစီးတာဒုက္ခပေးတာရေလို့တာပေါ့အမှန်ကြောက်စရာကောင်းတဲ့ဥပဒေပါဒါအစိုးရတရက်ကိုသူ့ကိုယ်သူကာကွယ်နိုင်အောင်သူလှုပ်ထားတဲ့ဥပဒေဖြစ်နေတယ်ဒါအများပြည်သူဟိုဒုက္ခပေးနိုင်တဲ့ဥပဒေဖြစ်နေတယ်ဒါရုပ်သိမ်းလိုက်တာတော့ကောင်းပါလေဗျ
1985နိုင်ငံတော်အားနောက်ဆက်ဖြစ်စည်းလို့သူများဤဘေးအန္တရာယ်မှာကာကွယ်စောင့်ရှောက်သည့်ဥပဒေကိုမြမဆိုရှယ်လစ်လမ်းလမ်းပါတီခက်ကဥတန်းအေးခင်အပါဝင်အလုံသမားဆန္ဒပြမှုတွေနဲ့တခြားဆန္ဒပြမှုတွေကိုနိုင်နင်းဖို့ရည်ရွယ်ပြီးတော့ထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းဥတင်ဦးကပြောပါတယ်။ဒေါန်ဆန်းစုကြည်ဆိုရင်ဒီဥပဒေပုံမှ10ခါခွေးနဲ့နှစ်ပေါင်းများစွာနေအကျေကျုံနဲ့နေခဲ့ရတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်းနေဦးကြည်ဝင်းကတော့ဘာကြောင့်ရုပ်သိမ်းတင်တယ်လဲဆိုတဲ့အပေါ်မှာအခုလိုပြောပါတယ်
။ဘာဖြစ်လို့ရုပ်သိမ်းတယ်လားဆိုတာဒီမိုကရေစီမဆန်တဲ့ဥပဒေ။ဒါပဲ။နော်။မမေလာတော့တာရင်တော်သူဒီဥပဒေကိုလက်သုံးပြီးသုံးကြသုံးတာအကျဉ်းချုပ်လောက်ခဲ့တယ်။အလုံးပေါင်းစုစုပေါင်း16နှစ်လောက်ကြာသွားတယ်။ဒါတပိုင်းဒါငါရက်စွဲတွေနဲ့ကိုပဲပထမအကျဉ်းဒုတိယအကျဉ်းတတိယအကျဉ်းအများဆုံး9နှစ်လို့ဆိုတယ်။နော်ဥပဒေမှာဆိုတာ9နှစ်လို့ဆိုတယ်။ဒါပေမဲ့နဝတာဟာနာမည်ကျော်6နှစ်နီးပါးလောက်ချတယ်ဘယ်သူမှလည်းဘာမှမပြောနိုင်ဘူးဟုတ်လားဒီမိုကရေစီမဆာမှု
2003ခုနှစ်တပင်းတိုက်ခိုက်မှုအပြီးစစ်ဆိုးရွားကဒေါန်ဆန်းစုကြည်နဲ့ဦးတင်ဦးကိုနိုင်ငံတော်အာဏာရှက်ဖျက်ဆီးလိုသူများ၏ဘေးအန္တရာယ်မှာကာကွယ်စောင့်ရှောက်သည့်ဥပဒေပုံမှန်တွေနဲ့အရေးယူပြီးတော့နေအိမ်အကျဉ်းချုပ်ချခဲ့တာဖြစ်ပြီးတော့ဒေါန်ဆန်းစုကြည်အပေါ်နောက်ပိုင်းမှာပြစ်ဒဏ်တွေကိုဆက်တိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုမိုးသက်လေပြင်းနဲ့မိုးသီးကြွေကြခဲ့တဲ့ဖြစ်ရပ်ရဲ့နောက်ဆက်တွဲအခြေအနေတွေကိုကြည့်ကြရအောင်ပါပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းမြန်မာနိုင်ငံနေရာအတော်များများမှာမိုးသက်လေပြင်းကြရောက်ပြီးမိုးသီးကြွေတာတွေကြောင့်16ရောက်သေဆုံးပြီးအိုးအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးကပြောပါတယ်ပြည်တွင်းပရာဟိတအကူအညီပေးရေးအဖွဲ့တွေနဲ့အတူဝန်ကြီးဌာနအနေနဲ့အကူအညီကယ်ဆယ်ရေးတွေဆောင်ရွက်ပေးနေတယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့မက်ကင်ဖြူတွေကမေးမြန်းတင်ပြထားပါရရှင်
။သင်္ကန်ကြောက်ချယ်မြစ်သားเนาะအဲ့ဒီထိအောင်ကျွန်တော်တို့သွားတယ်။သွားပြီးတော့အဲ့မှာကယ်ဆယ်ရေးလုပ်ငန်းတွေလုပ်တယ်။လုပ်ပြီးတဲ့အခါကျတော့မြစ်သားနေပြီးတော့ကျွန်တော်တို့နေပြီးတော့အရေးကြီးတဲ့စီဝေးတစ်ခုရှိလို့ပြန်တယ်ပြန်ပြီးတော့ပြန်ထွက်တယ်ပြန်ထွက်တော့ရှမ်းမြောက်ကိုကျွန်တော်တို့ပြန်ထွက်တယ်။အဲ့ဒါကမိုးမိတ်နဲ့မတ်ဘိန်းပေါ့နော်။အဲ့ဒီမိုးမိတ်မှာကျွန်တော်တို့အဲ့ဒီကယ်ဆယ်ရေးတွေဆောင်ရွက်တယ်။အဲ့ဒီကမှအပြန်အခုဒီနေ့ကျတော့ကျွန်တော်တို့ရှမ်းတောင်ဘက်ကိုရောက်သွားတယ်ရှမ်းတောင်ရောက်သွားတော့ရွာငန်းနဲ့ပင်တရကိုရောက်ခဲ့အဲဒီမှာကျွန်တော်တို့လုတ်ခဲ့ပြီးအခုပြန်လာပြီးနေပြီးတော့
လူအသေးအပြောက်ကောရှိတယ်ကြားပါတယ်ဦးကြီးနောက်ဒီတချို့ဆိုအိမ်တွေတအိမ်လုံးပြတ်သွားတာတို့ဟိုတစိမ့်တစ်ပိုင်းပြတ်တာတို့ပေါ့နော်အဲ့ဒီချိန်တွေရော
လူတွေပြောက်ကတော့သခိုင်းတိုင်းမှာ9ဦးမန္တလေးတိုင်းမှာက6ဦးနောက်တစ်ခါရှမ်းပြည်နယ်မှာ3ဦးပြူတာတွေကတချို့အိမ်သေးသေးတွေပဲများသောအားဖြင့်ပြူတာအိမ်ကြီးတွေအိမ်ခန့်တွေဒါမပြူပါဘူးကျိုးတဲ့ကတော်တော်များများဆင်းရဲတော့ချွတ်ရွာတွေမှာအများအားဖြင့်တော့ ตัวเดตาตาบ่เนาะเดตาตาดาดิปิวล่ะว่าโหอี้เจ๋ยดิไม่ปิวบ่าวจอกินจีผ่องนี้ชิงอ่ะแหละตุ๊ดติอายเว้ไล่ไปแล้วเนี่ยอ่ะหน่ํามาไล่ไปแล้วตัวสุรั้นนี่ล่ะดิชื่อเว้ไปแล้วซันซีงาเดตาตุ๊ดดาจอกินจีผ่องนี้ชิงอ่ะอะกูดิลีเบ้เนี่ยปะเสยตลอดอยู่ตัวโหลช้านี่ล่ะช่วยอ่ะเว้ยเจอเราดิซัวบักก็เลยเจอเราตัดไหนตลอดดิหลุดตาชื่ออ่ะว่าช้าหลุมุพั่วซีดิเลยลาไป
จ้าจ้าไปโอเคแล้ววันนี้เราทานหน้าเนี่ยดิโซยาเนี่ยดิดาแค่ปลายดาพอดีอ่ะอารมณ์สุบามีเราเลิกจ้าเลยสุดเลยทั้งหมดเอ้ยเอ้ยเดี๋ยววันนี้เนี่ยเว้ยแล้วแต่เราพิจารณาลีแล้วนี่ที่เป็นนิพิวจ้ารู้แล้วนี่ไปเจอรู้บารุสวยจะรอพิจารณาที่เป็นจริงเลยพิวไอ้ใจบารุไปเลยสุดแค่ชิ้นละลูกตาอย่างว่าตาจะก้าวหน้าจำมันรอกุญย์เลยมีแต่กุญย์เลยแค่ชิ้นกุญย์เลยลุงมุขเอ็ดชิ้นละกุญย์เลยแค่ชิ้นละชิ้นละจำมันตัว
မှာအပူလိုက်တန်ခံနေရတဲ့အခြေအနေတွေနောက်အခုလိုဒီမိုးသက်လေပြင်းကြရောက်တဲ့အခြေအနေတွေဆိုတော့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဝန်ကြီးတို့ဌာနအနေနဲ့လူလူတွေကိုအသိပညာပေးတာဒီလိုမျိုးအခြေအနေတွေနောက်တစ်ခါဖြစ်လာရင်လည်းဘယ်လိုမျိုးကင်တွယ်သွားနိုင်မလဲဆိုတာမျိုးကိုကြိုတင်ပြင်ဆင်ထားတာမျိုးရောရှိပါလားရှင
်ရှိတယ်ကျွန်တော်အခုကျွန်တော်လူမှုကယ်ဆယ်ဝန်ကြီးဌာနအဓိကကြိုတင်ပြင်ဆင်တဲ့အပိုင်းတွေလုပ်နေတာပေါ့ဖြစ်ရင်လည်းတတိယအပြေအမြန်တုတ်ပြန်နိုင်တဲ့နည်းလမ်းတွေကျွန်တော်တို့လုပ်နေတယ်ကျွတ်တင်ပြင်ဆင်တဲ့အပိုင်းကတော့ကျွန်တော်အပူဒဏ်နဲ့ပတ်သက်ပြီးတော့လေနော်လူတွေရေရှားပါတယ်ကျွန်တော်တို့ရေလိုက်လူတယ်အဲ့ဒီအချိန်မှာရေကိုချွေတာသုံးဆွဲဖို့နော်ရေနဲ့ပတ်သက်ပြီးတော့တင်ညာပေးကိုအများမီဒီယာတွေကနေပြီးတော့လွှင့်နေတယ်တော့နောက်တစ်ခါကျတော့ခုမိုဒီရေကြွေလို့ဖြစ်တယ်ဆိုတော့ကျွန်တော်တို့မိုဒီနဲ့ပတ်သက်ပြီးတော့ဘယ်လိုစံတွေကိုဘယ်လိုထားမယ်အပြင်မှာနောက်ကိုယ့်ရဲ့ပစ္စည်းတွေကိုလည်းအဖုံးကာနဲ့ထားဖို့ဒါစသဖြင့်ငင်းရင်နဲ့ပတ်သက်ပြီးတော့လည်းပြီးခဲ့တဲ့ခါကကျွန်တော်ငင်းလုတ်သွားတာဖြစ်တယ်အင်းနဲ့ပတ်သက်ပြီးတော့လည်းပညာပေးတွေကိုလုပ်နေတယ်ဆိုတော့ဖြစ်ရင်တိတိယောက်ယောက်လုပ်ဖို့အပိုင်းကိုလည်းကျွန်တော်တို့ဆောင်ရွက်နေတယ်အဲ့ဒါကတော့ကျွန်တော်တို့က rapid response team ဆိုတာရှိတယ်ကျွန်တော်တို့မှအလင်းအမြန်တုတ်ပြန်တဲ့အဖွဲ့ကျွန်တော်တို့ဖွဲ့စည်းထားတယ်ဒီအနေတိုင်းနေရာတစ်ဆင့်ဖွဲ့စည်းရတဲ့အခါကျတော့ကျွန်တော်တို့အမြန်တုတ်ပြန်နေတဲ့ဒီလမ်းနေနဲ့ဖြစ်ရင်ချက်ချင်းရောက်သွားအောင်နောက်ပြီးတော့ရှိရင်လည်းကျွန်တော်တို့သတင်းပို့ဖို့ပေါ့ချက်ချင်းသတင်းပို့ဖို့တက်ကိုကျွန်တော်တို့ line တွေဖွင့်ထားတယ်ကျွန်တော်တို့ချက်ချင်းသတင်းရအောင်ယူရဲ
မကင်ဖြူထွေးကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမေးမြန်းတင်ပြခဲ့တာပါရှင်အခုဒီကနေ့အမေရိကန်တန်ရုံရှိကစန္ဒပြပွဲအကြောင်းကိုအလှည့်ပေးပါမယ်ရခိုင်ပြည်နယ်မှာလှေမှောက်တည်ဆုံခဲ့ရတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံကတုံ့နှုံးခဲ့တဲ့အပေါ်မကျေနပ်ကြသူတွေဟာဒီကနေ့ရန်ကုန်မြို့ကအမေရိကန်တန်ရုံရှိမှာစန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးကတော့နိုင်ငံတကာလှုပ်ထုံးလုံနေအရာအခုလိုတုံ့နှုံးရတာဖြစ်တယ်လို့ပြောပါတယ်မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်စစ်တွေကံယူရန်ပင်လယ်ပြင်မှာလှေနစ်မြုပ်တာကြောင့်မွတ်စလင်ဒုက္ခသည်စခန်းကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးဒုက္ခသည်22ဦးသေဆုံးခဲ့ရတဲ့အပေါ်ရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကတုံ့နှုံးပြီးကြီးညာချက်ထုတ်ခဲ့တဲ့အပေါ်မကျေနပ်ချသူတွေဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံရှိမှာဆန္ဒပြခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့ပုံမှန်လှုပ်ထုံးလုံနည်းနဲ့နိုင်ငံတကာလှုပ်ထုံးလုံနည်းတွေကဘယ်နေရာကလူမှုအဝန်းအဝိုင်းကိုပဲဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier ကပြောသွားပါတယ
်။ And normally when that happens we would call them what they asked to be called. It's nota political decision it's just a normal practice
အဲ့ဒီလိုကြုံလာတဲ့အခါမှာသူတို့ကိုခေါ်ဆိုဖို့ပြောဆိုတဲ့အတိုင်းကျွန်တော်တို့ကခေါ်ပါတယ်ဒါဟာနိုင်ငံရေးအရဆုံးဖြတ်တာမဟုတ်ပဲပုံမှန်လှုပ်ထုံးလုံနေတာဖြစ်ပါတယ်ရခိုင်ပြည်နယ်ကကိစ္စရပ်တွေကတိတ်ကိုရှုပ်ထွေးပြီးတိတ်ကိုထိလွယ်ရှလွယ်ဖြစ်နေပါတယ်ကျွန်တော်တို့စိတ်ဝင်စားတာကတနိုင်ငံလုံးရဲ့အောင်မြင်မှုကိုစဉ်းစားတာပါဘယ်ဒီမိုကရေစီနိုင်ငံမှာမဆိုစိန်ခေါ်မှုတွေရှိပါတယ်ကျွန်တော်ပြောဘူးတလို့ပါပဲကျွန်တော်တို့နိုင်ငံမှာလည်းဒီလိုစိန်ခေါ်မှုတွေရှိပါတယ
်ဒီပြဿနာကိုအတိအကျဘယ်လိုဖြေရှင်းရမလဲဆိုတာအစိုးရဒါမှမဟုတ်လူထုကိုပြောဖို့ကကျွန်တော်တို့နေရာမဟုတ်ဘဲဒါဟာဒီကလူတွေဖြေရှင်းရမှာဖြစ်တယ်လို့တန်မှတ်ကြီးကပြောပါတယ်ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကစစ်တွေမျိုးတဲချောင်းအနီးလှေနစ်မြုပ်တေဆုံးခဲ့ရသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တယုံကဖော်ပြပြောဆိုတဲ့အပေါ်ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချင်းအမေရိကန်သံမတ်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်တန်ယုံကကြေညာချက်ထုတ်ပြီးသတင်းတပတ်ကျော်မှပြုတ်လုပ်ခဲ့တဲ့အခုဆန္ဒပြပွဲမှာတော့ ဒီဒုက္ခသည်တွေကိုဘင်္ဂလီတွေလို့သာသုံးနှုံးစေခြင်းပြီးရိုဟင်ဂျာဆိုတာကိုလက်မခံနိုင်ကြတာဖြစ်ပါတယ်။ဒါအပြင်လက်ရှိနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကဒီကိစ္စကိုတာဝန်ယူဖြေရှင်းပေးဖို့ကိုလည်းဆန္ဒပြသူတူဖြစ်တဲ့ကိုကျော်မျိုးသက်ကတောင်းဆိုပါတယ်
။ကိုနိုင်ငံမှာမရှိတဲ့လူမျိုးကိုနိုင်ငံခြားအစိုးရနိုင်ငံခြားတန်ရုံးကမဟုတ်မမဲ့လှုပ်ချိုင်ပြီးတော့ပြောနေတာကိုမြန်မာနိုင်ငံခြားရေးဝန်ကြီးကိုယ်တိုင်ကနေစပြီးတော့ဥဆောင်ပြီးတော့ကန့်ကွက်ပေးပါလို့ပြောချင်ပါတယ်။
အခုဆန္ဒပြပွဲကိုတာမွေမြို့ဗိုလ်စိမန်းကွင်းမှာလုပ်ဖို့ခွင့်ပြုချက်ရထားပေမဲ့ဆန္ဒပြသူတွေကအမေရိကန်တန်ယုံရှိကိုတွားရောက်ဆန္ဒပြခဲ့ကြတာကြောင့်ငိမ့်ချန်းစွာစုဝေးခွင့်နဲ့စီတန်လှည့်လည်ခွင့်ဆန်ရပုံမှ19နဲ့အမှုဖွင့်အရေးယူသွားမယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။ကရင်ပြည်နယ်တွင်းကခရီးရန်ဖျားချောင်းဝင်းအတွင်လူစုလူဝေးနဲ့ဇေဒီတစုဝင်းရောက်တိုက်ခဲ့ပြီးနောက်ရန်ကုန်မြို့မှာလူမျိုးရေးဘာသာရေးကိုဆန့်ကျင်တဲ့မျက်နှာဖုံးစလူတချို့ရဲ့ဆန္ဒပြပွဲပေါ်ပေါက်ခဲ့ပြီး၃ရက်အကြာမှာရိုဟင်ဂျာအသုံးအနှုန်းကိုလက်မခံလူသူတွေရဲ့ဆန္ဒပြပွဲပေါ်ပေါက်ခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့တစုံတရာထုတ်ဖော်ပြောဆိုမှုမရှိသေးပါဘူးရှင
်။မတင်ကြီးထိုက်စုံစမ်းတင်ပြခဲ့တာပါရှင်။အခုပြီးခဲ့တဲ့၄နှစ်အတွင်းပြည်သူအုံစီအကြောင်းအစီရင်ခံစာဘက်ကိုအလှည့်ပေးပါဦးမယ်။2009ခုနှစ်ကနေ2013ခုနှစ်ထိ၄နှစ်အတွင်းအစိုးရအနေနဲ့ပညာရေးကျန်းမာရေးကဏ္ဍတွေအပါအဝင်ပြည်သူတွေရဲ့လူနေမှုအဆင့်တန်းတွေအသုံးစရိတ်တွေအကြောင်းပြန်လည်သုံးသပ်ထားတဲ့ပြည်သူအသုံးစရိတ်ပြန်လည်သုံးသပ်မှုအစီရင်ခံစာတစ်စောင်ကိုစီမံကိန်းနဲ့ဗန္ဒာယီဌာနနဲ့ကမ္ဘာ့ဘဏ်အုပ်စုတို့ပူးရဲပြီးဒီကနေ့ထုတ်ပြန်ခဲ့ပါတယ်။၄နှစ်တာကာလအတွင်းအစိုးရရဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအသုံးစရိတ်တွေမြင့်တင်နိုင်ခဲ့ပေမဲ့လူနေမှုအဆင့်တန်းမြင့်တင်ဖို့နဲ့လူမှုရေးကဏ္ဍတွေမှာပြည်သူအသုံးစရိတ်တွေကိုတိုးမြင့်သုံးစွဲဖို့ဒီစီရင်ခံစာမှာလေ့လာသုံးသပ်တင်ပြထားပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်။
တမနာဟောင်းဦးသိန်းစိန်ဆိုအပ်လက်ထက်မတိုင်ခင်2009ခုနှစ်ကစလို့2013ခုနှစ်အထိ၄နှစ်တာကာလတွေအတွင်းအစိုးရအနေနဲ့ပြည်သူ့ဘဏ္ဍာငွေသုံးစွဲမှုမူဝါဒအနေနဲ့ပတ်သက်လို့စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနနဲ့ကမ္ဘာ့ဘဏ်အုပ်စုတို့ပူးတွဲပြီးတော့ဒီကနေ့အစီရင်ခံစာတည့်ရထုတ်ပြန်ခဲ့ပါတယ်။ပြည်သူ့အသုံးစရိတ်ပြန်လည်သုံးသပ်မှုလို့ခေါ်တဲ့ဒီအစီရင်ခံစာမှာပြီးခဲ့တဲ့နှစ်တွေအတွင်းပညာရေးကျန်းမာရေးကဏ္ဍတွေမှာအစိုးရအနေနဲ့အသုံးစရိတ်တိုးမြင့်သုံးစွဲခဲ့တာတွေကိုဖော်ပြထားတာပါ။ဒီအစီရင်ခံစာထုတ်ပြန်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်ရန်ကုန်ယွန်းကွေးရဲ့သတင်းနယ်ပြန်ကြားရေးတာဝန်ခံကိုကျော်စိုးလင်းကအခုလိုပြောပါရစေ
။ဒါကျွန်တော်တို့2009ခုနှစ်နဲ့2013ခုနှစ်ကြားထဲမှာဒီပြည်သူ့ဘဏ္ဍာငွေဟိုဘယ်လိုမျိုးခွဲဝေထားတယ်လဲဆိုတဲ့ပုံမှာလေ့လာထားတဲ့ဒီအစီရင်ခံစာဖြစ်ပါတယ
်။ဒီအစီရင်ခံစာမှာလေ့လာသုံးသပ်ထားတဲ့၄နှစ်တာကာလရဲ့အတွင်းအစိုးရအနေနဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအသုံးစရိတ်တိုးမြင့်သုံးစွဲတာတွေတွေ့ရတယ်လို့ကိုကျော်စိုးလင်းကဆက်ပြောပါရစေ။
ဒီကြောင်းလဲမှုတွေလုပ်ပြီးတဲ့အခါကျတော့ဒီကဏ္ဍတွေမှာပို့ပြီးတော့မှဒီဇောရဲ့ budget ကိုပို့ပြီးတော့မှချပေးတယ်ပို့ပြီးတော့မှတုံးလာနိုင်တယ်ပေါ့နော်
ဒါအပြင်ကျန်းမာရေးကဏ္ဍတွေမှာလည်းအစိုးရစီယုံနဲ့စီပင်ကန်းတွေမှာမရှိမဖြစ်လိုအပ်တဲ့စေဝါးတွေရရှိလာနိုင်တယ်လို့ကျန်းမာရေးဝန်ဆောင်မှုတချို့ကလည်းကိုဝန်ဆောင်မိခင်တွေနဲ့ရေးပေါ်လူနာတွေအတွက်အခမဲ့ရရှိလာခဲ့တယ်လို့ဆိုပါတယ်ဒီအစဉ်ခန်းစာမှာပြီးခဲ့တဲ့နှစ်တွေအတွင်းပြည်ထောင်စုအစိုးရအနေနဲ့အသုံးစရိတ်တွေကိုပညာရေးကျန်းမာရေးကဏ္ဍတွေမှာဘလို့သုံးစွဲခဲ့တယ်လဲဆိုတာတွေအပါအဝင်တိုင်းဒေသကြီးအစိုးရတွေကိုအသုံးစရိတ်ဘလို့ခွဲဝေသုံးစွဲခဲ့တာတွေနဲ့ပတ်သက်လို့အဓိကမိမောင်းထုတ်ပြထားတာဖြစ်တယ်လို့ကိုကျော်စိုးလင်းကဆက်ပြောပါတယ
်ဘတ်ဂျက်တနည်းကဘလို့ပုံစံရှိနေတယ်ဘလို့ပို့ပြီးတော့မှကောင်းဆောင်ရွက်သွားလို့ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့မှအကြံပြုချက်တွေကိုဒီချက်မှာပြောထားတာဖြစ်ပါတယ
်မြန်မာနိုင်ငံမှာပြည်သူရဲ့လူနေမှုအဆင့်တန်းတွေကိုမြင့်တင်ဖို့နဲ့ဗပောင်းဆောင်ကတိုးတက်မှုတွေကိုဖော်ဆောင်နိုင်ဖို့လူမှုရေးကဏ္ဍတွေမှာပြည်သူအသုံးစရိတ်တွေကိုထိထိရောက်ရောက်တိုးမြင့်သုံးစွဲဖို့အပါအဝင်ပြည်ထောင်စုအစိုးရရဲ့အသုံးစရိတ်တွေကိုပြန်လည်ဦးစားပေးတတ်မှတ်မှုတွေလှုပ်ဆောင်နိုင်ဖို့ဒီအစဉ်ခန်းစာမှာလေ့လာသုံးသပ်ထားတာပါ2009ခုနှစ်နဲ့2014ခုနှစ်တွေအတွင်းမြန်မာနိုင်ငံရဲ့ GDP ဟာ600ကိုင်နှုန်းကနေ17ရာခိုင်နှုန်းအထိမြင့်ပြလာခဲ့သလိုကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းပြည်သူ့ကျန်းမာရေးလုပ်ငန်းတွေအတွက်အသုံးစရိတ်ကိုစားကမြင့်တက်ခဲ့ပါတယ်။ပြည်သူ့အသုံးစရိတ်ပြန်လည်သုံးသပ်ချက်ဆိုတဲ့ဒီအစီရင်ခံစာမှာမြန်မာနိုင်ငံရဲ့ budget ရွေးစက်ရာမှာပွင့်လင်းမြင်သာဖို့ရှိဖို့နဲ့ထိရောက်တဲ့မူဝါဒပိုင်းဆိုင်ရာဆွေးနွေးမှုတွေဖြစ်ပေါ်လာဖို့အထောက်အကူပြုနိုင်မှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကပြောပါတယ်။ကမ္ဘာ့ဘဏ်အနေနဲ့စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍတွေအပါအဝင်တခြားကဏ္ဍတွေမှာပြည်သူအသုံးစရိတ်သုံးစွဲမှုအခြေအနေတွေနဲ့ပတ်သက်လို့နောက်ပိုင်းမှာစီရင်ခံစာတွေထုတ်ပြန်သွားဖို့ရှိပါတယ်ခင်ဗျာ
ကိုထက်အောင်ပြပြသွားတာပါရှင် VOA America အတန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line do meter 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOE မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့အရင်ဆုံးနှာခေါင်းနဲ့လယ်ကြောင်းယောဂအကြောင်းသိကြရမယ့်ကျန်းမာရေးကဏ္ဍဝါရဖြတ်မှုတွေများလွန်းခဲ့တဲ့နှစ်ပေါင်း50အကြောင်းမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့အစိုးရရဲ့ရပ်ပေါင်း100စီမံကိန်းချမှတ်ဆောင်ရွက်နေတဲ့အချိန်မွန်ပြည်နယ်မှာဘာတွေဆောင်ရွက်ပေးဖို့ရှိပါသလဲ။
ကျက်တရားစီမံငွေဆိုတာကတော့ကျက်စစ်မီးတွေကျွန်တော်ရက်တရားပြောမှာလုတ်ပေးနိုင်တဲ့ဟာတွေလုတ်ပေးဖို့အဲဒီစီမံငွေတွေပါတယ်ကျွန်တော်မျိုးမှာကျွန်တော်ကမောက်ပုံတွေလုတ်ပေးလို့ရတဲ့ဟာဆိုရင်
မွန်ပြည်နယ်အစိုးရအဖွဲ့လျှက်စစ်နယ်စစ်မှုဝန်ကြီးရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကသတင်းအစုံလင်ကိုလည်းနားဆင်ကြရပါမယ်အခုအရင်ဆုံးစက်မှတ်ရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့တကြံအပီးအဖြစ်များတဲ့နှာခေါင်းနဲ့လေကြောင်းယောဂါတွေအကြောင်းကိုတင်ပြပေးထားပါတယ်တကြံပီးမှထိတ်ခတ်နာအာဒီရောင်တာနဲ့အတန်အိုးရောင်တာတွေအဖြစ်များလေရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။တကြံပြီးအဖြစ်များတဲ့ဒီနှာခေါင်းနဲ့လေချောင်းယောဂါတွေဘာကြောင့်ဖြစ်ရပြီးဘလို့သိနိုင်ကာကွယ်နိုင်ပါသလဲ။ဒီအကြောင်းနားနှာခေါင်းလေချောင်းအထူးကုနဲ့စိတ်တက်ကတူတက်နားနှာခေါင်းလေချောင်းဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာတိန်ထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปามะคะดอกเตอร์เต็งทุกข์ครับเนี่ยเราดีตะจันกาลาอภิมาบ่เนาะดีหน้าหน้าข้างเลยจังเนี่ยปัดตะพี่รอผิดแต่เจ้านี่เราปีกระตะบักก็เปลาะแก่คามาหน้าเจ้าของเราอดิก็เปลาะผิดแค่จ๋าเลยบ่อกุรอเสียไอ้ดีหน้าข้างเนี่ยอากาวเสร็จพี่รอเปลาะอย่างเสียအဲ့တော့ဘလူယောဂါတွေကဒီနှာခေါင်းနဲ့အာခေါင်းနဲ့ပတ်သက်ပြီးတော့ဖြစ်တာများလဲဆိုရင်လည်းဆရာ
နှာခေါင်းနဲ့ပတ်သက်ပြီးတော့လေအများဖြစ်တော့နှာခေါင်းကအရှိမကာပါဖြစ်တဲ့ကြောင့်မလို့နှာခေါင်းကဒါလိုက်ထိတာမရှိဘူးတကယ်လို့နေပူတဲ့ထွက်လိုက်ရေထိလိုက်ဆိုလို့ရှိရင်အာအင်ကိုခန္ဓာခုကအာနေတဲ့ခြင်းဆိုလို့ရှိရင်ကျွန်တော်တို့နှာခေါင်းကလေဆိုင်လူဆိုင်ပြစ်ဆိုနှာခေါင်းဘေးကလေအိတ်လေဂျုံတက်တဲ့လူဆိုရင်အဲ့လိုမျိုးကြံပြီးတဲ့ခါကျလို့ရှိရင်ဆက်နေဆက်ရဖြစ်တတ်ပါလေ
ထိတ်ကန်တာလို့ခေါ်လာဆရာ
နှာခေါင်းပြီးလေးအိတ်ရောင်တာပါဟုတ်တယ်ဟုတ်တယ်ထိတ်ကန်တာလို့ခေါ်ကြတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆက်ပြောပါဆရာအဲ့ဒီအကြောင်းလေ
းအဲ့ဒီရဲ့ဟိုလက္ခဏာတွေကတော့နှာခေါင်းပိတ်တယ်တစ်ခါလေးကျလို့ရှိရင်နှာရည်ချက်တယ်တစ်ခါလေးကျလို့ရှိရင်နှာခေါင်းပြီးရလေးအိတ်နေရပါတော့မျက်နှာညာဘက်သို့မဟုတ်ဘယ်ဘက်မျက်လုံးအောက်ကလေရောင်ရည်နဲ့ရောင်တယ်မရောင်လို့ရှိရင်လည်းကြိုက်လာတယ်တစ်ခါကျရင်မျက်လုံးအပေါ်မှာ fender sinus ဆိုတာရှိတယ်အဲ့ဖရန်ဆယ်ရောင်တော့ရှိတယ်မျက်လုံးပေါ်ကိုက်တယ်။ဒါကြောင့်ရောင်နဲ့ sinus ပေါ်မူတည်ပြီးတော့ခေါင်းကိုက်တာလေနေရာပြောင်းပါတယ်။ဒါကြောင့်မို့နှာခေါင်းပိတ်တယ်၊နာရီကျတယ်၊ဖျားတယ်၊ခေါင်းကိုက်တယ်ဆိုလို့ရှိရင်တော့ဒါကအိတ်ကနာသို့မဟုတ်ရှင်နှာခေါင်းပိတ်ရလေရောင်တယ်လို့သဘောပေါက်အောင်ပါပါ။အ
ဲ့ဒါ
ကျလို့ရှိရင်တော့တက်ကြောနဲ့ဆီယံနဲ့ပြပြီးတော့အဲ့ဒါကကျွန်တော်တို့ X-ray ဓာတ်မရိုက်ကြည့်ရပါတယ်။ဓာတ်မရိုက်ကြည့်တော့မှနှာခေါင်းပိတ်ရလေရောင်လားမရောင်လားသိရပါတယ
်ဟုတ်ကဲ့ဆရာ
တချို့ကြတော့ဟုတ်ကဲ့တချို့ကြတော့ CT ဓာတ်မှန်တွေရိုက်ကြပါတယ်အဲ့ဒါတော့မှနှာခေါင်းဘေးရလေဘေးလေအိတ်ကညာဘက်လားဘေးဘက်လားနောက်တစ်ခုကအရှိလေလားအနောက်လေလားအဲ့လိုမျိုးလေအိတ်ရဲ့နေရာပေါ့နော် location ခေါင်းအောင်သိနိုင်ပါတယ်အဲ့တော့မှကျွန်တော် treatment ပေးလို့ရတယ်အများအပြားတော့ treatment မှာနှာခေါင်းပိတ်တဲ့ကြောင်နှာခေါင်းပွင့်နေစေကျွန်တော်ပထမသုံးပါတယ်တစ်ရက်နှစ်ရက်ပေါ့နော်နှာခေါင်းပွင့်တဲ့စီသုံးတဲ့တပြိုင်နဲ့အကိုက်ခဲပြောက်စီသုံးတယ်နောက်တစ်ခါအန်တီဘိုက်တစ်တွေအန်တီဘိုက်တစ်ပေးပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာဆရာဒီ
အရေးကြီးတယ်အမြင်လောက်ရတာဟုတ်ကဲ့
ဟုတ်ကဲ့အန်တီဘိုက်တစ်ဆရာခုနကဒီနားအတွက်ကောနှာခေါင်းအတွက်ကောဆရာဘာအမျိုးအစားသုံးရမလဲဆရာ
အဲကျွန်တော်တို့အဲနားနှာခေါင်းမှာတော့အများဆုံးက amoxicillin ကတော့အများဆုံးသုံးပါ
ဟုတ်ကဲ့ဆရာဒီထိတ်ကနာအပြင်ပေါ့ဆရာနော်နောက်ထပ်ကြံပြီးမှထစ်လေးရှိတာစိုးရင်ရတာရှိသလားဆရာ
အကောင်ပေါ့နော်အာကောင်နဲ့အာဒီရောင်တာပေါ့။များဖြစ်တော့အာဒီကလည်းတစ်ခါလေကြာလို့ရှိရင်ဒီလိုအခြေမျိုးမှာအပူနဲ့အေး မမျှတာဖြစ်စီဒါမို့ရှင်အဲ့ဒီမှာရေခဲရေတို့เนาะခုနအချိုးရေတောက်တာများရင်အာဒီကြောင်လေးရှိရပြပြန်ညောင်တတ်ပါတယ်အဲ့ဒါကလက္ခဏာကတော့လေကြောင်းနာတယ်ဖျားတယ်အဆာစားလို့မရဘူးအခါကျရင်လေမင်းမာလေးအကျိလေးပေါ်တတ်တယ်မီးရွေးအောင်ပါလေအဲ့အကျိလေးကိုစမ်းကြည့်ပြီးနာတတ်ပါနော်ဘဇဟာကြည့်လို့ရှိရင်တော့အာဒီရဲပြီးတော့လေပြည့်စက်လေးတွေတွေ့ရတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
အာဒီရောက်လို့ရှိရင်ဟုတ်ကဲ့အများဆုံးကတော့ကုသတာကတော့ရည်ကြည့်ပါလေနောက်ဆိုရှင်ဖျားတဲ့ဟာကနတ်တာရှိအာဒီရောက်မှဖြစ်တော့တတ်ပါလေများပြီးတော့ကျွန်တော်တို့ကအဲ့ဒီမှာလဲအန်တီဘိုင်တစ်သုံးပါလေနောက်တစ်ခါပိန်ကျေလေလေပါရာစီတမောဘောသုံးပါလေ
ဟုတ်ကဲ့အခက်ခဲပြောင်းစေပါဆရာနော
်ဟုတ်ကဲ့အခက်ခဲပြောင်းစေပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီပါဇက်နဲ့အာကောင်
ပါနောက်ထပ်ကတော့လေချောင်းမှာအတန်အိုးရှိပါတယ်အတန်အိုးရောင်တာပါလေနော်အမှန်တူတူပြည့်ကျွန်တော်တို့ဒီလိုမျိုးနေပူတဲ့သွားပြီးတော့ပြန်လာအေးပြန်ပြီးလို့ရှင်အတန်အိုးအရောင်သွားတယ်အဲ့ဒီခါကျရင်တော့လက္ခဏာအနေနဲ့တော့အတန်ဝင်နေလေချောင်းလာတယ်အသက်ရှူတာနည်းကျက်လာအစာမျိုးရှိနေနာလာတယ်သူကတော့အတန်အိုးကတော့အကျိတွေကတော့မပေါ်ဘူးခုနကပြောလို့အာလီရောင်လိုမျိုးအဖျားတွေပဲအများကြီးမတက်ဘူးအဲ့အတန်ဝင်တာကတော့အဓိကပေါ့နော်အတန်ဝင်တာရဲ့အချွဲတွေထားလာလေပြုံမှာလေအချွဲတွေရှိလာ
ဟုတ်ကဲ့ဆရာတော့ဒီနေရာမှာလည်းဒီလက္ခဏာတွေပေါ်လာရင်အမြန်ဆုံးဆေးရုံဆေးခံပြဖို့
အမြန်ဆုံးဟုတ်တယ်ဟုတ်တယ်အမြန်ဆုံးပုတ်တာပေါ့အထူးသဖြင့်တော့လေချောင်းနဲ့အတန်အိုးကိုကြည့်ပွားမှန်ပြောင်းလိုပါလိုပါတယ်အတန်အိုးရောင်လားမရောင်လားသိချင်တယ်လေ
ဟုတ်ကဲ့ဆရာတော့ဒီတကြံကာလာတော့ပြီးသွားပြီပေါ့ဆရာရဲ့နောက်ပိုင်းကာလာတွေမှာလည်းဒီရေနဲ့ထိတွေ့တာတို့အချိုရေတွေနဲ့ဟာကြုံရတာတို့ဆက်ဖြစ်နိုင်တဲ့အတွက်ဒီယောဂါတွေကနေကာကွယ်ဖို့အတွက်ဆိုရင်ဘလူကာကွယ်တွေလုပ်တင်လဲဆရာကြီးဒီထိတ်ကက်နာကနေကျွန်တော်တို့စပြောအောင်ဆရာကြီးเนา
ะထိတ်ကက်နာကတော့ခဏနာစီးတတ်တဲ့လူဆိုလို့ရှိရင်တော့အေးမမိဘူးပဲဒါမှမဟုတ်ရှင်သူတို့နဲ့မတည့်တဲ့ပတ်ဝန်းကျင်ကိုအမြဲတမ်းယူဆိုင်ပြီးတော့ရှောင်တင်ပါတယ်တချို့ကဟိုအေးမိတာရွယ်မဟုတ်အေးကနေအပူခတ်လို့ရှိရင်လည်းဖြစ်တတ်တယ်ပူရရင်လည်းဖြစ်တတ်တယ်အဲ့နှခေါင်းကရောင်တတ်တယ်နှခေါင်းရောင်လို့ရှိရင်ခုနပြောတဲ့နှခေါင်းပြည့်လေးကလိုက်ရောင်တတ်တယ်ပါတယ်ဒါကြောင့်မလို့ထိတ်ကနာဖြစ်ပြီးတဲ့လူဆိုလို့ရှိရင်အပူရေးမျှအောင်နေဖို့လိုပါတယ်။မတည့်တဲ့ပတ်ဝန်းကျင်ကိုရှောင်ဖို့လိုပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကတော့ဒီအာသီးနဲ့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ရော
။အတန်အိုးနဲ့အာသီးကြတော့ကျွန်တော်အာသီးကရောင်တဲ့လူဆိုရှင်သူတို့ဟိုကျွန်တော်အမြဲပြောတာကမတည့်တဲ့စာပေါ့။တချို့ကရေခဲစားရင်ရောင်တယ်၊ရေခဲမို့စားရင်ရောင်တယ်၊ကောင်းကြီးစားရင်ရောင်တယ်၊စီကြော်မို့စားရင်ရောင်တယ်ဆိုတော့ဒီအာသီးနဲ့ဟိုကိုဘလိုပတ်ဝန်းကျင်မှာမို့မတည့်ဘူးရှောင်တယ်အဲ့ဒါမျိုးမှတ်ထားပြီးတော့ရှောင်နေပါလေနောက်တစ်ခုကစားစားပြီးတိုင်းမှာအများကြီးစားရပြလို့ခြင်းပေါ့နော်အာကောင်တွန့်ရှင်းထားဖို့လိုပါလေနောက်တစ်ခုကတော့သိပြီးတော့ပြင်ပမန်းနေအဲ့လိုမျိုးနေရမယ်ဆိုတော့ညအေးပြက်တာတို့အလုံးများတာတို့အဲ့ဒါဆိုရှင်ကိုမတည့်တဲ့ကိုကရေခဲကြီးတို့နော်အဲ့လိုမျိုးပေါင်းကျင်တောက်မိတာမျိုးအဲ့ဒါမျိုးမဖြစ်အောင်ပြေးထားအောင်ပါပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်တစ်ခုကတော့ဒီအတန်အိုးရောင်တဲ့ကိစ္စပေါ့နော်အဲ့ဒါရောဘယ်လိုခါကွန်နိုင်လဲဆရာကြီ
းလေကြောင်းအတန်အိုးကိုယူဆရမှာတော့အထူးသဖြင့်အတန်အိုးကိုအထုံးပြီးတဲ့ကျောင်းဆရာမတွေစကားကိုမြဲပြောနေရတဲ့လူပေါ့နော်အဲ့လိုမျိုးလူတွေကဒီအတန်အိုးကိုတတ်မှုရည်ကြည်ပါတယ်လေကြောင်းလေးပြွန်လေးအဲ့ဟာအချွဲတွေကမထဝေရည်ကြည်ပါတယ်ဒါကအဲ့ပေါ့ဝတ်ချင်းရှူတဲ့လေထဲမှာငါကလားချွဲထားတဲ့အမှုတွေပဲပါဘူးဆိုတာပုံမဟုတ်ဘောเนาะတချို့ကအိမ်မှာတော့တချို့အဲကောင်းနဲ့မတည့်တယ်အဲ့ဒါအဲ့ဒါကြီးရှောင်းနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုအခုလိုကြာသာပတင်းနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။အာနာရှင်စနစ်အနှစ်90ကြီးဆိုးစင်မှာဝါရဖြန့်နာတွေများလွန်းတဲ့အတွက်အဖြစ်မှန်ကိုမေ့ကုန်ကြတဲ့အကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါရရှင
်။ဆေးအာနာရှင်စနစ်ကြီးဆိုးခြင်းကစပြီးဝါရဖြန့်နိုင်ငံရေးခေတ်စားတာမှုအနှစ်90ကျော်လာပြီဖြစ်ပါတယ်။အစိုးရကိုယ်တိုင်အပြောတစ်မျိုးအလုပ်တစ်မျိုးလုပ်တာဝါဒပြနိုင်ငံရေးပါပြည်သူကိုအယုံသွင်းဖို့ဝါဒပြဆင်စီရေးလုပ်ပြီးအာဏာရှင်စနစ်တိဆောက်ပါတယ်ဒါပေမဲ့အနှစ်90ကျော်တဲ့အခါမှာဝါဒပြနဲ့လှုပ်ဆက်ကိုအဟုတ်မှတ်ပြီးယုံကြည်သူတွေများလာပါတယ်ရွေးကောက်တင်မြှောက်ထားတဲ့ဥနုအစိုးရကိုစစ်တပ်ကဖြုတ်ချပြီးအာဏာသိမ်းတဲ့ မလ၂ရက်နေ့ကိုတောင်သူနေသမားနေလို့တတ်မှတ်ပြီးနေကြီးရဲ့ကြီးအဖြစ်အခမ်းအနားကျင်းပလေရှိပါတယ်ဘိုးချုပ်ဟောင်းတပ္ပရဦးသိန်းစိန်ကလည်းသမိုင်းဝင်နေသူရဲမြတ်ကြီးဆိုပြီးလွန်ခဲ့တဲ့မလ၂ရက်နေ့ကတဝန်လွာပို့ပါတယ်ဟုတ်ပါတယ်စစ်အာဏာရှင်ခေတ်မှာကြီးပွားချမ်းသာသွားကြတဲ့စစ်ဘုလူဒန်းစားအတွက်ကတော့နေသူရဲမြတ်ပါပဲစစ်တပ်ကြီးစိုးတဲ့ခေတ်မှာနေ့စဉ်နေ့တိုင်းတောင်သူလေသမားနေကျင်းပပြီးမဲ့တောင်သူလေသမားတွေဟာအနည်း90အတွင်းပိုပြီးဆင်းရဲလာကြပါတယ်။ဒေါ ን ဆန်းစုကြည်ခေါင်းဆောင်တဲ့အယတအစိုးရဟာဆဲအုပ်စုရဲ့ဝါရပြနိုင်ငံကြီးဝဲကရက်ကထွက်နိုင်မှုလိုပါတယ်။တတိမမူဂူမင်းဆိုတာမျိုးဖြစ်တတ်ပါတယ်
။ဆဲအုပ်စုကြီးစိုးစဉ်မှာစစ်တပ်ရဲ့ဝါရပြချက်ကသာအမှန်တရားလို့ဖြစ်နေပါတယ်။ကြဘိုးကိုလေးဖြစ်အောင်ပုံကြီးချဲမှုနဲ့လေညာဝါရပြမှုကိုအစိုးရမီဒီယာမှာတွေ့နိုင်ပါတယ်။နှစ်ပေါင်းများစွာကြာညောင်းလာတဲ့အခါစီအစိုးရဝါရဖြန့်ချက်ကိုစစ်ဘိုတွေကိုယ်တိုင်အမှန်တရားဖြစ်ယုံကြည်လာကြပါတယ်။ဒါကိုစိတ်ပညာမှာ auto suggestion လို့ခေါ်ပါတယ်။ပြင်သစ်စိတ်ပညာရှင် email ကိုတွေ့ရှိတဲ့နေဖြစ်ပါတယ်။လေယာဉ်မျိုးကိုထင်သလိုသိမ်းယူတဲ့စစ်ဘိုကမလ၂ရက်နေ့ကိုတောင်သူလေသမားနေအဖြစ်အမုန်းတင်ဝါရဖြန့်ပြီးတောင်သူလေသမားအကျိုးတည်ဖို့ဟန်ပြနေပါတယ်။ဆီယာနာရှင်ခေရဲ့ဝါရဖြန့်တလေကိုအရသာအစိုးရရှောင်နိုင်ဖို့လိုပါတယ်။ရှစ်လေးလုံးအရေးတော်ပုံကိုနေကြီးရက်ကြီးအဖြစ်တရေဝင်အတိအမှတ်ပြုဖို့လိုနေပါတယ်
မလ29ရက်နေ့ကိုတက်မတော်နေ့သို့မဟုတ်ဒေါ်လာရင်းနေ့အဖြစ်နှစ်စဉ်ကျင်းပလာတာ52ကြိမ်ရှိပါပြီအင်္ဂလိပ်နဲ့အမေရိကန်တပ်ရဲ့တံပြန်ထိုးစစ်ကြောင့်စစ်ရှုံးပြီးဆုတ်ခွာနေတဲ့ဂျပန်စစ်တပ်ကိုလက်အောက်ခံဗမာတပ်ဖွဲ့ကစတင်ပုန်ကန်တဲ့နေ့ကိုဝါရဖြန့်တာဖြစ်ပါတယ်တမိုင်းကိုအသေးအချာမလေ့လာရင်ဗမာတပ်ကတော်လန်လို့ဂျပန်စစ်ရှုံးပြီးလွတ်လပ်ရေးရတယ်လို့လူထင်အောင်ထင်မှားဖြစ်တတ်ပါတယ်ဒုတိယကမ္ဘာစစ်အစောပိုင်းမှာဗမာတပ်ဖွဲ့ဟာဂျပန်နဲ့လက်တွဲပြီးအင်္ဂလိပ်ကိုတိုက်ပါတယ်နောက်ပိုင်းအင်္ဂလိပ်ကစစ်နိုင်တဲ့အခါမှာအင်္ဂလိပ်နဲ့လက်တွဲပြီးဂျပန်ကိုပြန်တိုက်ပါတယ်ဗမာတပ်ဖွဲ့ဟာအဖြစ်ကံအနေနဲ့ပါဝင်တာဖြစ်လို့စစ်ပြီးတဲ့အခါမှာအင်္ဂလိပ်တပ်အောက်ကိုရောက်သွားပါတယ်ဗမာစစ်တပ်မရှိလဲအိန္ဒိယနိုင်ငံလွတ်လပ်ရေးရတယ်လို့ဗမာလည်းရမှတည်ကြပါတယ်
တော်လန်ရင်းနဲ့တက်မတော်ရဲ့အခန်းကဏ္ဍကိုပုံကြီးချဲ့ပြီးဝါရဖြန့်တာနှစ်ပေါင်းကြာတဲ့အခါမှာတိုင်းရင်းသားတွေကတော့ဖက်စစ်တော်လန်ရင်းမှာမပါတယ်လို့ဖြစ်နေပါတယ်တကယ်တော့ဗမာစစ်တပ်ဂျပန်ဖက်စစ်နဲ့လက်တွဲနေစဉ်ကတည်းကဖက်စစ်ကိုတိုက်ခိုက်တာကရင်နဲ့ချင်းမျိုးသားတွေပါအင်္ဂလိပ်ဗိုလ်မူစီဂရင်ကောင်းဆောင်တဲ့ကရင်ပျောက်ကြားတပ်ဖွဲ့ကဂျပန်တပ်ကိုပထမဆုံးတော်လန်ပါတယ်1942စောင်းဦးရာသီကလေးမျိုးကိုဂျပန်သိမ်းပိုက်ထားစဉ်မှာကင်းလဲတဲ့ဂျပန်စစ်သားကိုချင်းပြည်သူစစ်ကစတင်တိုက်ခိုက်ခြင်းကစပြီးဖက်စစ်တော်လန်ရေးစတယ်လို့ပြောနိုင်ပါတယ်1942ဒီဇင်ဘာ23ရက်မှာဂျပန်တပ်ဖွဲ့ကိုချင်းပြည်သူစစ်ကလျှက်တစ်ပြက်ဝင်တိုက်လို့ဂျပန်12ဦးကြဆုံးတာကို26ရက်နေ့မှာ BBC အင်္ဂလိပ်သတင်းကကြေညာပါတယ
်စစ်ပြီးတဲ့အခါမှာဗမာတပ်ကိုပုံမှန်စစ်မှုထမ်းတပ်အဖြစ်ဖွဲ့စည်းဖို့အင်္ဂလိပ်နဲ့မြန်မာခေါင်းဆောင်တွေ1945စက်တင်ဘာ9ရက်နေ့ကအိန္ဒိယပြည်ကန်ဒီမြို့မှာသဘောတူကြပါတယ်။တရင်9ရင်အရာရှိ168ယောက်နဲ့တပ်သား2500ရှိတဲ့ဗမာတပ်မတော်ကိုအင်္ဂလိပ်စစ်ဗိုလ်တွေကကြီးကြပ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းစစ်တပ်ကထွက်ပြီးနိုင်ငံရေးဆက်လုပ်လို့အင်္ဂလိပ်အစိုးရနဲ့ဆက်ဆက်ဆွေးနွေးပြီးလွတ်လပ်ရေးရယူနိုင်ခဲ့ပါတယ်။နိုင်ငံရေးမလုပ်ချင်သူတွေအင်္ဂလိပ်ဗိုလ်ချုပ်အောက်မှာစစ်မှုထမ်းကြတာလွတ်လပ်ရေးရတဲ့အထီးပါပဲ။ဒါကြောင့်စစ်ပီးခေလွတ်လပ်ရေးလှုပ်ရှားမှုမှာဗမာတပ်မတော်မပါဘူးဆိုတာကိုနောင်လာနောက်သားပြည်သူပြည်သားတွေနားလည်ဖို့လိုပါတယ်ဗမာတပ်မတော်ဟာတိုင်းရင်းသားအလုံးကိုကိုစားပြုတဲ့အမျိုးသားတပ်မတော်သာဖြစ်ရမယ်လူတစ်မျိုးသုံးဟုတ်နိုင်ငံရေးပါတီသုံးမဟုတ်လူတစုကိုကိုစားမပြုရဘူးသူများကြိုးဆွဲရကတဲ့ရုပ်သေးတပ်ကပိုက်ဆောင်တပ်မဖြစ်ရဘူးတရားဥပဒေအရဖွဲ့စည်းထားတဲ့အစိုးရမှန်သမျှကိုတစ္ဆာစောင့်တည်တဲ့တပ်မတော်သာဖြစ်ရမယ်လို့ဘိုးချုပ်အောင်ဆန်းဦးစီးတဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့အင်္ဂလိပ်ကိုယ်စားလှယ်တို့ကန်ဒီမှာသဘောတူလိုက်တာကြောင့်ဘိုနေဝင်းဦးဆောင်တဲ့တပ်မတော်ပေါ်ထွက်လာတာဖြစ်ပါတယ်။အဖြစ်မှန်ကိုမသိရင်ကိုငချင်းကိုချင်းပြည်ဝလုံးကောင်းနဲ့လက်တာတဲ့အင်မတန်နိုင်ကြတဲ့ဝရပြနိုင်ငံရေးအစင်ကတက်နိုင်မှာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ကျွန်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုစနေနေ့ညဓာတ်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင်။
ကျန်းခိုင်ဖွံ့ဖြိုးရေးပါတီတွင်မပြီးဆုံးသေးတဲ့အကွဲပြဲနဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲပြဲကိုပါတီတွင်ကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0932312555 ၄အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေနေ့ညဓာတ်ရိုက်လေလိုင်းမှာလည်းပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းတော်ကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေပါတယ်ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒုက္ခသည်တွေဟာစစ်ပြည်ဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ KAO ကိုထိုးစစ်ဆင်နေတာကပြည်တွင်းစစ်ကိုဦးတည်နေကြောင်းကချင်အမျိုးသားအစည်းအရုံးကနေထုတ်ပြန်ခဲ့တယ်ဆိုတာနဲ့လေပြင်းတံတိုက်ခိုက်ခံရတဲ့ကချင်စစ်ပြည်ဒုက္ခသည်တွေရဲ့အခက်အခဲကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရက်ဆုံးခွာပြီးစစ်ပြေဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်တိုက်ပွဲဖြစ်ပွားရာဒေသတွေကနေရက်ဆုံးခွာလာသူတွေဟာဘူးသီးတောင်ရသေးတောင်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေကကျေးရွာတွေမှာလာရောက်ခိုလုံနေကြတာပါဒုက္ခသည်အရေးအတွက်များလာတာနဲ့အများအစားဝတ်နေရေးအတွက်အခက်ခဲကြုံနေရပြီးဒုက္ခသည်အများစုဟာတောင်ယာသမားတွေဖြစ်လို့ဆက်ပြိုးရာသီမှာနေရက်ကိုအမြန်ဆုံးမပြတ်နိုင်ဘူးဆိုရင်နောက်ဆက်တွဲပြဿနာတွေအများကြီးကြုံလာနိုင်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေကြတဲ့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ဧပြီလ25ရက်နေ့ကရခိုင်ပြည်နယ်စီပင်ဝင်းကြီးဦးအောင်မင်းကိုတိုင်ဘူးတီတောင်မြို့နယ်ကဒုက္ခသည်တွေခိုလုံနေတဲ့နေရာတွေကိုသွားပြီးအကူအညီတချို့ပေးခဲ့ပေမဲ့အစိုးရအနေနဲ့ရေရှည်အတွက်ပြင်ဆင်ပေးဖို့လိုတယ်လို့ဘူးတီတောင်မြို့ခံတွေကပြောပါတယ
်အန်နဒီအစိုးရတဲ့လက်ထက်မှာမြန်မာစစ်တပ်ကနေကချင်လူလိုက်ရဲတပ်မတော် KIA ကိုထိုးစစ်ဆင်တိုက်ခိုက်နေတာပြည်တွင်းစစ်ကိုပြန်လည်ဦးတည်နိုင်ကြောင်းပြည်ပအခြေစိုက်ကချင်မျိုးရာစည်းရုံး GNO ကနေဧပြီလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်အစိုးရတပ်ကနေကချင်ပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်တိုက်ပြုလုပ်နေမယ်ဆိုရင် GNO ဟာကချင်ပြည်သူတွေနဲ့လက်သွဲပြီးကချင်ဒေသတွေကိုကာကွယ်မဲ့စီမံကိန်းတွေကိုအထောက်ကျိုးပန်းကောင်တွေဖော်သွားမယ်လို့သတိပေးထားပါတယ်မြန်မာနှစ်တကူတကြံမတိုင်ခင်နဲ့တကြံပြီးတွေမှာအစိုးရတပ်ကနေ KIA ဗဟုသန္ဓေချုပ်လိုင်စာနီတိုင်ရင်စစ်လောက်ခံရှေ့တန်းစခန်း၄ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ KIA တပ်မှ၆နယ်မြေတွေမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ကချင်မျိုးရာစည်းရုံး KNU ကိုပြပရောက်ကချင်မျိုးရာများကနေ1999ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်
။ရခိုင်တပ်မတော် AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းမျိုးသားလူမျိုးရေးတပ်မတော် TNLA တို့သုံးဖွဲ့ဟာအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးရဲ့အလွတ်တဘောတွိတ်ဆုံဖို့အစီအစဉ်ကိုညှင်းပယ်ခဲ့ပါတယ်။လက်ရှိအနေထားအရ NLD အစိုးရတည်ရဲ့ငြိမ်းချမ်းရေးအခြေအနေကိုမသိရသေးသလိုကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာလည်းတိုက်ပွဲတွေဆက်ရှိနေသေးလို့တွိတ်ဆုံဖို့ကမ်းလှမ်းချက်ကိုညှင်းပယ်ရတာဖြစ်တယ်လို့ PSLF TNLA ရဲ့နိုင်ငံခြားရေးတာဝန်ခံဘူမူတပန်လာကပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကအခုလ26ရက်နေ့ရက်စွဲနဲ့တွေ့ဆုံမဲ့ကိစ္စနဲ့ပတ်သက်ပြီးပူးတွဲကြေညာချက်တစောင်ထုတ်ပြန်ပြီးညှင်းဆိုလိုက်ပြီးအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကတော့သူ့အနေနဲ့အဆိုပါအဖွဲ့၃ဖွဲ့နဲ့တွေ့ဆုံဖို့ကိစ္စကမ်းလှမ်းမှုမပြုလုပ်ခဲ့ဘူးလို့မီဒီယာတွေကိုပြောဆိုခဲ့ပါတယ်
မိုးမြင့်နဲ့ဆံမြုပ်နဲ့တွင်ပင်လယ်ရေငန်နဲ့နီးစပ်တဲ့ကြေးရွာတွေမှာမိုးရွာသွန်းမှုမရှိသေးတဲ့အတွက်ရေရှားပါမှုပုံမှုဖြစ်ပေါ်နေတယ်လို့မိုးပြင်းနဲ့ကြေးလက်ဖွံ့ဖြိုးရေးဦးစီးဌာနကနေသိရပါတယ်။သူတို့ဖြစ်ပေါင်တထုံဘေးလင်းကြိုက်မြော်မှုတုံနဲ့ချောင်းဆုံမြုပ်နယ်တွေမှာရေပုံမှုရှားပါနေတာပါ။ရေရှားပါတဲ့ရွာတွေကိုကွင်းစင်းစစ်ဆေးပြီးမတ်လကနေစပြီးတော့မြို့နယ်အုပ်ချုပ်ရေးမှုတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်သွားမယ်လို့မိုးပြင်းနဲ့ကြေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနညွှန်ကြားရေးမှူးဦးမျိုးကြည်ကပြောပါတယ်။အစိုးရတဲ့လက်ထက်မှာတောက်သုံးရေပြတ်လတ်တဲ့ဒေတာတွေအတွက်ရက်တရာစီမံချက်ရေးဆွဲထားတယ်လို့ကြေးလက်ဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကလည်းထုတ်ပြန်ထားပါတယ်။
မွန်ပြည်နယ်အတွင်းကအချို့မြို့အဝင်နေရာတွေမှာမွန်လူမျိုးတို့ရဲ့အမတ်သားတင်ကြတာတွေကိုထားရှိဖို့မွန်လွတ်တော်ကိုယ်စားလှယ်တွေကကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။မွန်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့မော်လမြိုင်မြို့အဝင်အဝိုင်းမှာအရင်တုန်းကဟင်းသာရုပ်ရှိခဲ့ပေမဲ့လက်ရှိမှာစွန်းအုပ်ပုံပြောင်းလဲထားခဲ့လို့ဟင်းသာရုပ်ပြန်ထားနိုင်ဖို့စူးစမ်းသွားမယ်လို့မွန်ပြည်နယ်အစိုးရအဖွဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ်အရင်အစိုးရလက်ထက်မှာတော့မွန်ပြည်နယ်မော်လမြိုင်မြို့အဝင်ဝါအဝိုင်းနေရာမှာရှိတဲ့ဟင်းသာရုပ်ကိုဖျက်ပြီးဟင်းသာရုပ်အစားစွန်းအုပ်ပုံကိုအစားထိုးထားပါတယ်။ဒါ့အပြင်မွန်လူမျိုးတွေနေထိုင်တဲ့မြို့အဝင်ဆိုင်ပုတ်ရွာအဝင်ဆိုင်ပုတ်တွေကိုလည်းမွန်ဘာသာနဲ့ရေးသားကြဖို့ကိုလည်းလိုလားနေကြပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဘက်မှာဧပြီလလယ်ပိုင်းလောက်ကလေပြင်းတိုက်ခိုက်ခဲ့လို့ဒုက္ခသည်စခန်းတွေကနေအိမ်ကျောင်းဆောင်တွေ900ကျော်ပျက်စီးခဲ့ပြီးတော့ပြန်လည်ထူထောင်ရေးအကူအညီတွေမရသေးဘဲအခက်အခဲဖြစ်ပွားနေကြပါတယ်။လေပြင်းနဲ့ခံနေရတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးစာမျက်စုစည်းချက်ကိုနူပန်ကနေတင်ဆက်ထားပါတယ်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆန္နာအနီးမှာရှိတဲ့ကချင်ဒုက္ခသည်စခန်း၈ခုမှာဧပြီလ၁၉ရက်နေ့ကလေပြင်းတိုက်ခိုက်ခဲ့လို့အိုးအိမ်တွေပျက်စီးကာခက်ခဲကြုံနေရတာကြောင့်အကူအညီတွေလိုအပ်နေပါတယ်။လေပြင်းတံခံခဲ့ရတဲ့စခန်း၈ခုကတော့ဖရဲ၊နေကြားမတိုင်၆၊နေကြားမတိုင်၈၊ဇိုင်းအောင်၊မကယံ၊ပါကြောင်၊လနဆု၊ဘူးမစစ်ပါရီဖြစ်ပြီးပျက်စီးဆုံးရှုံးမှုတွေကမိုးကာယူနစ်900ကျော်၊စာတင်ကျောင်းဆောင်5ခု၊ပေါ်ရာဆောင်3ခု၊ကော်မတီယုံ2ခု၊အိမ်အလုံး80ကျော်၊ကလေးမူကျိုးအိမ်3အိမ်နဲ့ကျောင်းဆရာဆောင်တွေဖြစ်ပါတယ်။အဲ့ဒီအထက်ကအိမ်ခြေ160ကျော်နဲ့ထိခိုက်ပျက်စီးမှုအများဆုံးဖြစ်သွားတဲ့မကယံစစ်ပြေဒုက္ခသည်စခန်းမှာတော့ကူညီပေးဖို့တစုံတရာတည်ချတဲ့အဖြေမရသေးဘူးလို့မကယံစခန်းရုံးအုပ်ဥပုံတော်ကပြောပါတယ်။
ကျောင်းလေးရောကျောင်းဆောင်ပြီးသွားရဲ့ NGO ရောကျွန်တော်တို့တင်ပြရတာရှိတယ်KIO ဒီစီမေဒုက္ခတွေစီယုံကော်မတီပေါ့ IRCO လည်းကျွန်တော်တို့ပြောရတာရှိတယ်ဒါမှဒီအချိန်လေးတော့အပြေတော့မရသေးဘူး
အပြည့်အစည်းအများဆုံးဖြစ်သွားတဲ့စခန်းတွေမှာမကရံအပြင်ဘူးမစစ်ပါနေကြမတိုင်ရှစ်တွေလည်းဖြစ်ပါတယ်အကူကြီးမရသေးတဲ့ဇန်းအောင်စစ်ပြေဒုက္ခတဲ့စခန်းမှာဆိုရင်လည်းပျက်စီးသွားတဲ့စာတင်ကျောင်းနဲ့နေအိမ်တွေကိုကိုယ်တိုင်တတ်နိုင်သလောက်ပြန်ပြင်နေရတယ်လို့ဇန်းအောင်စခန်းက KNO အုပ်ချုပ်ရေးစတုံးမြို့နယ်အမျိုးသမီးအဖွဲ့ကော်မတီအတွင်းရေးမှူးဒေါ်ရယ်ဆိုင်ကပြောပါတယ်
တင်ကြောင်းနဲ့ပြည်စည်းရတာကတော့ဒီလိုပဲမတင်မပြုတ်မတင်မနဲ့ဒီလိုပဲထားရသေးတယ်ပြုလို့ရှိရင်ကျောင်းတင်းကပြည်စည်းပြီးတော့ကျောင်းကိုတင်ခင်းရတယ်လည်းတော့ပြည်စည်းသွားတယ်နည်းနည်းပါးပါးလုံနိုင်တဲ့အိမ်လေးတွေကတော့ဇာတာကြီးဝိုင်းဝန်းကူညီပြီးတော့မှလည်းအမုန်းလေးတွေပြန်ဖာချေးပေးမှလည်းအဲ့လိုဖြစ်သလိုလေးနေကြတယ်ခင်
လေပြင်းတံခံခဲ့ရတဲ့စစ်ပြေးဒုက္ခသည်များရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KNO အနေနဲ့ကတော့အတက်နိုင်ဆုံးအကူအညီပေးနိုင်ဖို့တော့စူးစမ်းနေတယ်လို့ကချင်စစ်ပြေးဒုက္ခသည်များကူညီရေးကော်မတီရဲ့အတွင်းရေးမှူးဦးစောရောကအခုလိုပြောပါတယ်
။ကျေနပ်ခံကူညီရေးအဖွဲ့အစည်းတွေရဲ့ပြည်ပဆိုင်ရာကူညီရေးအဖွဲ့အစည်းတွေရဲ့အတိုင်းလည်းအခုကူညီဖို့ဒီဖြစ်ကြတဲ့ဟာတွေကိုပြန်လဲပြဖို့အတိုင်းလည်းပြင်ဆင်နေတဲ့ဆွေးနွေးနေတဲ့အကြောင်းပြရပါတယ်။
အစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တပ်တွေရဲ့2021ခုတကြော့ပြန်တိုက်ပွဲကြောင့်ကချင်ပြည်သူတသိန်းကျော်ဟာစစ်ပြေးဒုက္ခသည်စခန်းတွေမှာခိုလုံနေရတာဖြစ်ပြီးလမ်းမဲ့စွန်လဆိုရင်တော့9နှစ်ပြည့်တော်မှာလည်းဖြစ်ပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အစိုးရတပ်အဖွဲ့အနေနဲ့ရက်တရအတွင်းမှာအ धिक လူထုလိုအပ်ချက်အပေါ်အခြေခံပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ်ပြည်သူတွေရဲ့လက်တလောလိုအပ်ချက်ဟာရေမီအမှိုက်ပြဿနာတွေကိုအရင်ဖြေရှင်းပေးဖို့အစိုးရကိုတင်ပြခဲ့ကြပါတယ်။ဒီအချိန်လေးကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
။မွန်မြင်းနယ်ဆိုရအနေနဲ့ရပ်ပေါင်းတရာအတွင်းလှုပ်ဆောင်မဲ့လုပ်ငန်းနေသားနဲ့ပတ်သက်ပြီးမွန်မြင်းနယ်ဆိုရအဖွဲ့လျှက်စစ်နဲ့စစ်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကအခုလိုပြောပါတယ်
။ဒီရက်တရာလေးမှာလှုပ်ရတဲ့ဟာလူလူကိုမေးကြတာလည်းရှိတယ်။ကျွန်တော်ကကျွန်တော်စဉ်းစားပြီးတော့ဆောင်ရွက်နေတာလည်းရှိတယ်။ ရှိတဲ့အခါကျတော့ရတရားတွေမှာလူလူကတင်လာတဲ့ဟာတွေလုံးလို့ရတဲ့ဟာတွေလုံးပါမယ်ကျွန်တော်စဉ်းစားတဲ့အားတွေလည်းကျွန်တော်လုပ်ပါမယ
်အစိုးရတင်းနေတဲ့ရေပောင်းတရားစီမံကိန်းကိုကောင်းတဲ့ဖော်တဲ့နေရာမှာအစိုးရအချက်မှတ်ထားတဲ့အပေါ်ခြေခံပြီးလှုပ်ဆောင်သွားမှာမဟုတ်ပဲလူတုလူအပ်ချက်ပေါ်ခြေခံပြီးအကောင်းတဲ့ဖော်သွားမယ်လို့လည်းလျှက်စစ်နဲ့စက်မှုဝင်ကြီးဥမင်းထင်အောင်ဟန်ကအခုလိုပြောပါတယ
်ရေတရားစီမံကိန်းဆိုတာကတော့ကျွန်တော်ကတော့လက်ရှိကျွန်တော်ဟိုမှာကျွန်တော်လျှက်စစ်ပြီးလေကျွန်တော်ရေတရားတွေမှာလုပ်ပေးနိုင်တဲ့ဟာတွေလုပ်ပေးဖို့အဲဒီစီမံကိန်းလေးပါတယ်ကျွန်တော်မျိုးမှာကျွန်တော်ကပေါ့ပွင့်လုပ်ပေးလို့ရတဲ့ဟာဆိုရင်ပေါ့ပွင့်လုပ်ပေးမယ်တခြားလုံးလုံးလို့ရတဲ့ဝင်ထားတဲ့ဟာလည်းဥပမာစီမင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဥပဒေအမှိုက်ကားတွေပဲဝယ်ဖို့
ပြည်သူလူထုတွေအထူးကရင်ဆိုင်ကြုံတွေ့နေရတဲ့ရေမီအမှိုက်ပြဿနာတွေကိုအရင်ပြေရှင်းပေးစေချင်တယ်လို့မွန်ပြည်သူလူထုတူဖြစ်တဲ့ဦးစီနာကအခုလိုပြောပါဗျာအဲ
့တော့ရပောင်းတရားကတော့မိကိစ္စရေကိစ္စကတော့အရေးကြီးလုပ်ပေးလို့တော့လုပ်လူတွေကလက်တွေ့ခံစားနေရတာအဲ့ဒီပြဿနာမိတွေမလဲနာတို့ရေတွေမမှန်မလာတာတို့မျိုးကတော့အများဆုံးနောက်တစ်ခါရုပ်ဆိုးတာကအမှိုက်ပြဿနာကျန်တဲ့စီးပွားရေးတွေပါတော့နောက်တစ်ပြေးပြေးကတော့လုတ်သွားလို့ရတယ်
လက်ရှိမှာတော့ NLD လွှတ်တော်ကိုယ်စားလှယ်တွေကတော့မြို့နယ်အလိုက်ဒေသခံပြည်သူလူထုတွေနဲ့လိုက်လံတွေ့ဆုံလျက်ရှိပြီးလူထုလူအချက်တောင်းဆိုချက်တွေကိုမေးမြန်းဆွေးနွေးနေကြပါတယ်။လူထုဘက်ကတော့အထက်နိုင်ငံသားစီစီရေးကပြကိစ္စ၊အိမ်ဒုစုစီရင်ကိစ္စ၊ရေမီလမ်းအမှိုက်ကိစ္စရများကိုဖြေရှင်းပေးဖို့ကိုယ်စားလှယ်တွေကိုတင်ပြကြတယ်လို့သိရပါတယ်။
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါ။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရစွန့်ခွာပြီးစစ်ပြေဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်။မြန်မာစစ်တပ်ကနေကချင်လူလတ်ရေးတပ်မတော် KIA ကိုထိုးစစ်ဆင်တိုက်ခိုက်နေတာဟာပြည်တွင်းစစ်ပြန်လဲဥတီနိုင်တယ်လို့ပြပအခြေဆိုင်ကချင်အမျိုးသားအစည်းအရုံး KNO ကနေထုတ်ပြန်ကြေညာခဲ့ပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ဒီစီဇန်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 32နဲ့40တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းအစီအစဉ်အဆုံးတက်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြည်ညာပေးပါဦးမယ်ရှင်။
ရိုဟင်ညာဆိုတဲ့နာမည်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့ပုံမှန်လှုပ်ထွန်းလုပ်နည်းတွေအရပြောရမယ်ဆိုရင်ဘယ်နေရာကလူမှုဝန်မှန်ပဲဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယယ်ကပြောပါတယ်ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကစစ်တပ်မျိုးတဲချောင်းဤမှာလှေနှိမ့်ပြီးသေဆုံးသွားသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဖော်ပြပြောဆိုရဲပေါ့ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချင်းအမေရိကန်သံတမန်ကြီးကအဲ့လိုပြောသွားတာပါမြောက်ကိုရီးယားကဆန်သက်ပြစ်လွတ်လိုက်ပုံရတဲ့တာလပ်ပြစ်တုံးကြီးဒဇင်းဟာပြစ်လွတ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားပါတယ်။ဒါဟာဖြင့်သတင်းပပိုင်းအတွင်းမှာဒုတိယအကြိမ်မြောက်မောင်မမြင်ဖြစ်တဲ့ဒုံးကြီးပြစ်လွတ်ဆန်သက်မှုဖြစ်ပုံရပါတယ်။ဆီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကအာလပိုမြို့မှာဖွင့်ထားတဲ့စေယုံတစ်ခုပျက်စီးပြီးလူ14ယောက်ထဲမှနေသေဆုံးသွားပါတယ်။သေဆုံးသွားသူတွေထဲတဘုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာလုကန်နေတဲ့နောက်ဆုံးကြံရည်သေးတဲ့တူဦးဒီတော်ကလေးဆရာဝန်အပါအဝင်ဆရာဝန်2ဦးသေဆုံးသွားပါတယ်။အဲဒါပြင်ကလေးငယ်3ဦးလည်းသေဆုံးသွားတယ်လို့သတင်းတွေကပြောပါတယ်။ရွှေပြောင်းဒုက္ခသည်တွေပေါ်ကန့်သက်တာတွေတိုးမြင့်လှုံ့ဆော်လာတာဟာနိုင်ငံတကာဥပဒေပေါ်ဥရောပရဲ့တန်တိတံကိုအနှုတ်လက္ခဏာဆောင်တက်ရောက်စေမယ်လို့ကုလသမဂ္ဂတွင်မှုချုပ်ကဩစတြေးလျအောက်လွှတ်တော်ကိုဒီကနေ့ပြောပါတယ်။ဗီယက်နမ်မျိုးလိုမှာပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာဩစတြေးလျတနိုင်ငံတည်းကိုထည့်သွင်းဖော်ပြပြီးတော့မစ္စတာဘန်ကီမွန်းကပြောဆိုသွားတာတော့မဟုတ်ပါဘူး။အစိုးရမှုတဲ့ပြည်ပအဖွဲ့အစည်းတွေပေါ်စည်းကမ်းသတ်မှတ်ချက်အသစ်တွေချမှတ်ပြီးမှတ်ပုံတင်တာနဲ့အဲ့လိုအဖွဲ့တွေကိုကြီးကြပ်တဲ့ကိစ္စတွေကိုအများပြည်သူလုံခြုံရေးဆိုင်ရာအာဏာပိုင်တွေရဲ့ထိန်းချုပ်လှုပ်ဆောင်မှုအမှောင်ထည့်သွင်းထားတဲ့အငင်းပွားပွဲဥပဒေတရက်ကိုတရုတ်နိုင်ငံမှာပြဋ္ဌာန်းလိုက်ပါပြီခင်ဗျာ
ဒီကနေ့ညနှဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျမခွားညိုပါရှင်
This program has come to you from the Voice of America, Washington.